Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။2019ခုနှစ်နိုဝင်ဘာလ24ရက်တနင်္ဂနွေနေ့ညဘက် VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာတင်းတင်းကြပ်ကြပ်ညပိုင်းသတင်းတွေကိုမတ်မြတ်စွာအောင်နဲ့အတူညင်ညာပေးသွားမှာဖြစ်ပါတယ်။ဟောင်ကောင်မှာတော့ဒီသရဏရွေးကောက်ပွဲတွေကိုဒီကနေ့မှာကျင်းပခဲ့ပြီးတော့ဟောင်ကောင်ပြည်သူတွေစံချိန်တင်လောက်အောင်ပဲပြေးခဲ့ကြပါတယ်။ဟိုဟမ်မင်းကြီးဖရန်စစ်စာဒုတိယကမ္ဘာစစ်အတွက်အမှုအမှုဘုံကျဲခံခဲ့ရတဲ့နာဂါဆာကီနဲ့ဟီရိုရှိမားမြို့တွေကိုဒီကနေ့မှာသွားရောက်ခဲ့ပါတယ်။ ICJ အပြည်ပြည်ဆိုင်ရာနိုင်ငံကခုံရုံးရဲ့မြန်မာရေးချနာစစ်ဆေးမှုမှာမြန်မာနိုင်ငံကိုစားပြုပြီးဥဆောင်သွားရောက်မဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဥပပေါင်းဆောင်ရွက်သွားမှာဖြစ်တယ်ဆိုပြီးတော့တမ်နော်ဘက်ကဒီကနေ့မှာပြောကြားလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ခင်ဗျာ။
ခုညဆက်ပြီးနားဆင်ရမယ့်စီစဉ်တွေထဲမှာတော့အမေရိကန်မှာစွန့်ပစ်အမိုက်တွေရှော့ချရင်းနဲ့ပြန်လည်အသုံးပြုရေးဆောင်ရွက်လာကြတဲ့အခြေအနေနဲ့အတူမြန်မာဒီမိုကရေစီရေးဆွေးနွေးကမှာ NLD ပါတီရဲ့နိုင်ငံရေးဆိုင်ရာမူဝါဒတွေနဲ့ပတ်သက်လို့
ပြည်တွင်းငြိမ်းချမ်းရဖို့တိုင်းရင်းသားတွေနဲ့ပုံပြီးနားလည်မှုတည်ဆောက်နိုင်မှုပုံပြီးလက်ခံနိုင်မှုရှိတဲ့အစိုးရတစ်ခုပေါ်ဖို့ဒါတွေဟာဘာအရေးကြီးဆုံးဆိုတော့ Federal Democracy ပြည်တော်စု
မကွေးတိုင်းဒေသကြီးဝန်ကြီးချုပ်နဲ့ VOA တည်ထောင်တွေ့ဆုံမေးမြန်းခန်းအစီအစဉ်ပိုင်း1ကိုနားဆင်ကြရမှာဖြစ်ပြီးစီစဉ်နောက်ပိုင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများအစီအစဉ်တွေနားဆင်ရပါမယ်ရှင်။အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရံနိုင်နဲ့မမြသတင်းအောင်တို့ပြောပြပါမယ်ရှင
်။ဟောင်ကောင်မှာတော့ဒေသနာရွေးကောက်ပွဲတွေကိုဒီကနေ့မှာကျင်းပခဲ့ပြီးတော့ဟောင်ကောင်ပြည်သူတွေစံချိန်တင်လောက်အောင်ပဲပြေးခဲ့ကြပါတယ်။ဆန္ဒပြပွဲတွေကြောင့်ထိတ်တိုက်တွေးမှုတွေဖြစ်လာနိုင်တယ်လို့ဆိုရမှုတွေရှိနေပေမဲ့လည်းဒီကနေ့ရွေးကောက်ပွဲအတွက်မှာတော့ဘာပြဿနာမှမဖြစ်ခဲ့ဘူးလို့ဆိုပါတယ်။ဟောင်ကောင်ဒေသခံတွေဟာမဲပေးဖို့အတွက်မဲယုံတွေပြင်ပမှာတန်းစီခဲ့ကြပြီးတော့မဲပေးတဲ့သူတွေလည်းများလာကြအောင်လူတန်းအရှိကြီးဖြစ်ပြီးတော့အတော်ပြင်းများဟာမဲပေးဖို့အတွက်တနားရီလောက်ကိုစောင့်ခဲ့ရပါတယ်။ခရိုင်ကောင်စီရွေးကောက်ပွဲတွေမှာဟောင်ကောင်ပြည်သူတွေကနေရွေးချယ်တင်မြှောက်လိုက်တဲ့သူတွေအနေနဲ့ဥပဒေပြုနိုင်တဲ့အခွင့်အာဏာရမှာမဟုတ်ပေမဲ့လည်းဒီရွေးကောက်ပွဲဟာပြီးခဲ့တဲ့ဇွန်လကဟောင်ကောင်မှာအစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ချိန်ကစပြီးတော့ဟောင်ကောင်ပြည်သူတွေအနေနဲ့ပထမဆုံးအကြိမ်မဲပေးခွင့်ရတာလည်းဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာမဲပေးဖို့အတွက်စည်ရင်းပေးပြီးမှပုံတင်ထားတဲ့သူဟာ4.3%နဲ့အများဆုံးစံချိန်တင်ထားတာပါ။ဟောင်ကောင်အစိုးရရဲ့တရားဝင်စည်ရင်းအရတော့မဲပေးတဲ့သူတွေများလွန်းလာကြောင်းဒီကနေ့နေ့လယ်ပိုင်းမှာကတည်းကမဲပေးသူရေအတွက်ဟာပြီးခဲ့တဲ့2015ခရိုင်ရွေးကောက်ပွဲမှာထက်ကိုနှစ်ဆပိုများသွားခဲ့တယ်လို့ဆိုပါတယ်။ညနေ3:00ခွဲမှာတော့မဲပေးတဲ့သူရေအတွက်ဟာ2%လောက်မဲပေးခဲ့ကြပြီဖြစ်တယ်လို့ပြောပါတယ်။ဒါပြင်2016မှာမဲပေးတဲ့သူအများဆုံးအဖြစ်နဲ့စံချိန်တင်ခဲ့တဲ့ဒီဟောင်ကောင်ဥပဒေပြုကောင်စီရွေးကောက်ပွဲထက်လည်းဒီရွေးကောက်ပွဲကမဲပေးတဲ့သူအရေအတွက်ပိုများတယ်ဆိုပြီးတော့လည်းပြောပါတယ်ခင်ဗျာ
။ကမ္ဘာခေါင်းဆောင်တွေအနေနဲ့အမှုမြူလက်နဲ့တွေနဲ့စစ်အေးခေတ်ကာလအတွင်းမြင်အယူဆတွေကိုဆွံ့လွှတ်ကြဖို့ဘိုယဟမ်မင်းကြီးဖရန်စစ်ကတောင်းဆိုလိုက်ပါတယ်။ဘိုယဟမ်မင်းကြီးဖရန်စစ်ဟာအာရှတိုက်အတွင်းတပတ်ကြာခရီးစဉ်နဲ့ဂျပန်နိုင်ငံကိုရောက်ရှိနေတာပါ။ဘိုယဟမ်မင်းကြီးကဒီကနေ့မှာတော့ဒုတိယကမ္ဘာစစ်အတွင်းကအမှုမြူဘုံကျဲတာကိုခံခဲ့ရတဲ့နာဂါဆာကီနဲ့ဟီရိုရှိမားမြို့တွေကိုသွားရောက်ပြီးတော့အခုလိုပြောကြားခဲ့တာပါ။နျူကလ িয়ার လက်နက်တွေအစုလိုက်အပြုံလိုက်ထားရှိခြင်းကလူညုံရေးကိုရော့ချစေပြီးတော့ငွေကြေးဖြုန်းတရရောက်တယ်လို့လူသားတို့အပေါ်မှာလည်းချင်းချောက်ရရောက်တယ်လို့သူကပြောပါတယ်။ပိုယဟမ်မင်းကြီးကဒီကနေ့နာဂါဆာကီမြို့မှာဒုတိယကမ္ဘာစစ်အတွင်းကအမှုမြူဘုံတန်ကြောင့်တည်ဆုံခဲ့ရသူတွေအတွက်လွမ်းသူပန်းခွေချဆုတောင်းမြတ်တာပို့သခဲ့ပါတယ်။1945ခုနှစ်ဩဂုတ်လ6ရက်နေ့ကဟီရိုရှိမားမြို့ကိုအမေရိကန်တို့အမှုမြူဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း3,400တည်ဆုံခဲ့ပြီးနောက်3ရက်အကြာနာဂါဆာကီမြို့ကိုထပ်ပြီးတော့အမှုမြူဘုံနဲ့တိုက်ခိုက်တဲ့အတွက်လူပေါင်း9,400တည်ဆုံခဲ့တာပါ။အသက်မသေကျန်ရသူတွေဟာလည်းအမှုမြူရောင်ကြီးတင်ကင်ဆာရောဂါမျိုးစုံကိုခံစားခဲ့ရပါတယ်။ပိုယဟမ်မင်းကြီးဖရန်စစ်ဟာဒီကနေ့နောက်ပိုင်းမှာတော့ဟီရိုရှိမားမြို့ကိုဆက်လက်သွားရောက်ခဲ့ပြီးကမ္ဘာတဝန်းနျူကလ িয়ার လက်နက်ကင်းစင်ရေးအတွက်လှုပ်ဆောင်ကြဖို့အဓိကထားတိုက်တွန်းပြောဆိုခဲ့ပါတယ်
။ယူရိုနိုင်ငံတောင်ပိုင်းမှာဆန္ဒပြတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်နှိမ်နှင်းခဲ့တာကြောင့်9ရောက်ထပ်မင်းသေးဆုံးပြီးတော့ဒါဇင်နဲ့ချီတန်းရသွားခဲ့တယ်လို့ယူရိုရဲတပ်ဖွဲ့နဲ့ဂျမားရီတာဝန်ရှိသူတွေကပြောလိုက်ပါတယ်။ယူရိုနိုင်ငံတောင်ပိုင်းမှာအဂရီလိုက်စားမှုတွေအလုပ်လက်မဲ့ပြဿနာတွေပညာရေးနဲ့ဂျမားရီစားတဲ့ဒီအများပြည်သူအတွက်ပေးနေတဲ့ဝန်ဆောင်မှုတွေမှာအားနည်းချက်တွေကြောင့်အီရန်နိုင်ငံတဝန်းကဘက်ဒက်မြို့ဖာဝင်တခြားမြို့တွေမှာသတင်းပတ်နဲ့ချီဆန္ဒပြနေကြတာဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေကတော့အစိုးရအဖွဲ့ကိုနှုတ်ထွက်ပြီးနိုင်ငံရေးပြောင်းလဲတွေလုပ်ဖို့တောင်းဆိုနေကြပါတယ်။ ဆန္ဒပြတဲ့သူတွေဟာဘက်ဒက်မြို့ကတရား၃ခုပေါ်မှာစုဝေးခဲ့ကြပြီးတော့ဒါကိုလုံခြုံရေးတပ်ဖွဲ့တွေကတကယ်ကြီးစစ်တွေမျက်ရည်ဘုံတွေတုံးပြီးလူစုခွဲခဲ့တာကြောင့်၃ရောက်ထက်မနည်းသေဆုံးခဲ့တယ်လို့အာနာပိုင်တွေကပြောပါတယ်ဒါပြင်နောက်ထပ်50လဲဒဏ်ရာရခဲ့တယ်လို့ဆိုပါတယ်ဒါပြင်ဒီအီရတ်တောင်ပိုင်းကဘတ်စရာမြို့နာမှာရှိတဲ့ဒီအဓိကစိတ်ကမ်းဖြစ်တဲ့အုံကဆာစိတ်ကမ်းမှာလဲဒီကနေ့လုံခြုံရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်တာကြောင့်နောက်ထပ်2ယောက်သေဆုံးပြီးတော့80ကျော်ဒဏ်ရာရသွားခဲ့ပါတယ်သေဆုံးသွားတဲ့သူတွေဟာတနက်ကြီးတန်းထိမှန်လို့သေဆုံးခဲ့တာဖြစ်ပြီးတော့အတော်များများကလည်းစိုးရိမ်ရတဲ့အနေအထားမှာရှိတယ်ဆိုပြီးတော့ကျန်းမာရေးတာဝန်ရှိသူတွေဘက်ကပြောပါရခင်ဗျာ
ပြီးခဲ့တဲ့သတင်းပတ်တွေကအီရန်နိုင်ငံဆန္ဒပြပွဲတွေမှာပါဝင်ခဲ့သူတွေကိုအခကြေးငွေယူပြီးတော့ဆန္ဒပြတဲ့ကြေးစားတွေလို့ဆွဆွဲလိုက်ပြီးသူတို့ကိုပြင်းပြင်းထန်ထန်အရေးယူသွားမယ်လို့အီရန်တော်လှန်ရေးဆောင်တပ်တပ်မှူးကြီးကပြောပါရယ်နိုဝင်ဘာ15ရက်နေ့ကလောင်စာဆီဈေးတွေကိုအစိုးရကအဆက်မတန်တိုးမြှင့်လိုက်ပြီးတဲ့နောက်မှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေနိုင်ငံတော်ဝန်မှပေါ်ပေါက်ခဲ့တာပါဆန္ဒပြပွဲနဲ့ဆက်နွယ်နေသူ180လောက်ကိုလည်းဖမ်းဆီးထားတယ်လို့ First Student ဌာနကတင်းငွေနေနေ့ကပြောပါတယ်ဒီဆန္ဒပြပွဲတွေမှာဥဆောင်လှုပ်ရှားသူတွေကိုအရေးယူသွားမှာဖြစ်ကြောင်းလဲအီရန်တော်လှန်ရေးဆောင်တပ်ဒုတိယတပ်မှုအလီဖာဒါဗီကပြောပါတယ်အင်္ဂါနေ့ဆန္ဒပြပွဲတွေအတွင်းမှာဖမ်းဆီးခံရသူစီးရင်တိတိကျကျမသိရပေမဲ့တထောင်ကျော်လောက်ရှိတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးရုံးကပြောပါတယ်အာဏာပိုင်တွေကဆန္ဒပြပွဲတွေအတွင်းမှာတည်ဆုံသူ9ယောက်ရှိတယ်လို့အတည်ပြုပေမဲ့ Amnesty International နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကတော့အီရန်ဆန္ဒပြပွဲတွေကြောင့်လူ100လောက်အသက်ခံခဲ့ရပွဲရှိကြောင်းနဲ့တည်ဆုံသူစုစုပေါင်း200လောက်ရှိနိုင်တယ်လို့ပြောပါတယ်စီးပွားရေးအကျပ်အတည်းနဲ့ရင်ဆိုင်နေရတဲ့အီရန်ပြည်သူတွေဟာလောင်စာဆီဈေးတွေတက်တာကြောင့်ပို့ပြီးတော့ကျက်တဲတဲ့အခြေအနေကိုရင်ဆိုင်ရတဲ့အတွက်ကြည်မနက်ဖြစ်နေတာပါအီရန်အစိုးရမှအဂရိလိုက်စားမှုနဲ့စီမံခန့်ခွဲမှုပိုင်းညံ့ဖြစ်နေတာကြောင့်လဲအီရန်ပြည်သူတွေဟာအစိုးရအပေါ်မှာစိတ်ပြက်နေတာဖြစ်ပါတယ
်ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် ICJ အပြည်ပြည်ဆိုင်ရာနိုင်ငံတကာခုံရုံးရဲ့မြန်မာရေးချာနာစစ်ဆေးမှုမှာမြန်မာနိုင်ငံကိုစားပြုပြီးဦးဆောင်သွားရောက်မဲ့နိုင်ငံတော်အထံမြန်မာပုဂ္ဂိုလ်တော်ဆန်းစုကြည်ကိုပူးပေါင်းဆောင်ရွက်မှာဖြစ်သလိုလိုအပ်တဲ့အထောက်အထားအချက်အလက်တွေနဲ့လည်းပံ့ပိုးကူညီသွားမယ်လို့တပ်မတော်ပြောခွင့်ရသူတွေကထပ်လောင်းပြောဆိုလိုက်ပါတယ်တပ်မတော်အနေနဲ့ဆိုရဦးဆောင်မှုနောက်မှာလိုက်နာဆောင်ရွက်သွားမှာဖြစ်တယ်လို့တပ်မတော်စစ်ဥပဒေချုပ်ရုံးကဗိုလ်ချုပ်တောင်းနိုင်ကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
်တိုင်းကြီးကြီးရတော့ကျွန်တော်တို့ဒီကျွန်တော်စိတ်ကိုကိုးစားကြည့်ပြီးတော့မှဆွဲတာဖြစ်တဲ့အတွက်ဒါဒီကျွန်တော်တို့ဒီဒါနဲ့ပတ်သက်ပြီးတော့မှဒီအစိုးရရောတမရောဒီအလုံးနဲ့သက်ဆိုင်ပါကျွန်တော်တို့ကတော့ဒီအစိုးရအခုဆိုလို့ရှိရင် ICJ ကိုကျွန်တော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပေါ့နော်နိုင်ငံတိုင်းဝန်ကြီးအနေဖြင့် ICJ မှာတွားရောက်ရင်ဆိုင်မှာဖြစ်ပါတယ်ကျွန်တော်တို့ကတော့ဒီတမရောနေနေကတော့နိုင်ငံတော်ဆွေးရဲဥဆောင်မှုအောင်မှာလိုက်လာပြီးတော့မှစောင့်ကြားမှာဖြစ်ပါတယ်နိုင်ငံတော်ဆိုတာလိုအပ်လို့ရှိလို့ရှိရင်ကျွန်တော်တို့မှာရှိတဲ့လက်သေးကံထောက်ထားတွေဟိုစာရွက်စာတမ်းတွေထောက်ထားတွေနဲ့လိုက်ပြီးတော့မှဆောင်ပြီးမှလို့ဖြေချလို့ပ
ါရခိုင်ပြည်နယ်အတွင်း2019ခုနှစ်ကဖြစ်ပွားခဲ့တဲ့ကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းလူမျိုးတုံးတုတ်တင်မှုဂျန်နိုဆိုက်တွေဖြစ်ခဲ့တယ်လို့နိုင်ငံကလူ့ခွင့်ရေးအဖွဲ့တွေကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကသုံးသပ်ထားကြတာပါOIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုကိုစားပြုပြီးတော့ဂမ်ဘီယာနိုင်ငံကနေမြန်မာနိုင်ငံကို ICJ အပြည်ပြည်ဆိုင်ရာနိုင်ငံကတရားရုံးမှာတရားစွဲထင်ပါတယ်။နိုင်ငံလုံးလက်မှတ်ထိုးထားတဲ့လူမျိုးတုံးတုတ်တင်မှုတားဆီးရေး1948ခုနှစ်နိုင်ငံကသဘောတူညီချက်ကိုမြန်မာဘက်ကချိုးဖောက်တယ်ဆိုပြီးတော့အမှုတင်တာဖြစ်ပါတယ်။မြန်မာဘက်ကတော့ဒါကိုခြေပဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်သွားရောက်မယ်လို့ထုတ်ပြန်ထားပါတယ်။ဒီစွပ်စွဲချက်တွေအပေါ်တုံ့ပြန်တဲ့အနေနဲ့မြန်မာဆိုရဘက်ကလွတ်လပ်တဲ့စုံစမ်းရေးကော်မရှင်တရက်ဖွဲ့စည်းထားသလိုမြန်မာစစ်တပ်ကလည်းတရားစုံစမ်းရေးခုံရုံးတရက်ကိုဖွဲ့ထားပါတယ်။ဒါပေမဲ့ဒီဖွဲ့စည်းတွေကနေစုံစမ်းတွေ့ရှိချက်အစီရင်ခံစာတွေထုတ်ပြန်ချက်တွေတော့ထွက်မလာသေးပါဘူး။မြန်မာစစ်တပ်ကတော့သူတို့အနေနဲ့စုံစမ်းတွေ့ရှိချက်တွေအပေါ်မှာတမတော်အုပ်ဥပဒေအရတိတိကျကျရေးယူသွားမှာဖြစ်သလိုတမတော်အုပ်ဥပဒေဟာလည်းနိုင်ငံတကာစံနှုန်းစံထားတွေနဲ့ကိုက်ညီရဲလို့လည်းဗိုလ်ချုပ်တောင်း ောင်းနိုင်ကပြောပါတယ်ဒါပေမဲ့လည်းရွှေညာရီအစုလိုက်ပြုံလိုက်တက်ခံရတဲ့အင်းနဲ့အမှုမှာတာဝန်ရှိတဲ့တမတော်သားတွေကိုအပြစ်ပေးပြီးတနည်းတွဲမှာပြန်လို့ပေးခဲ့တာကြောင့်နိုင်ငံကလူခွင့်အဖွဲ့တွေရဲ့ဝေဖန်တာတွေကိုရင်ဆိုင်ခဲ့ရပါတယ်ဗိုလ်ချုပ်တောင်းနိုင်ကတော့လူခွင့်ချုပ်ဖောက်မှုတွေနဲ့ပတ်သက်လို့တမတော်ခုံရုံးရဲ့ရေးယူဆောင်ရွက်ချက်တွေကိုနိုင်ငံကအနေနဲ့ဆက်လက်စောင့်ကြည့်စေချင်တယ်လို့လည်းပြောဆိုပါတယ်ရွှေညာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့အခု ICJ ကိစ္စကိုဘယ်လိုရင်ဆိုင်လဲဆိုတာကိုမနေ့ကတော့သက်ဆိုင်ရာနိုင်ငံတော်အဆင့်အကြီးအကဲတွေကိုခေါ်ယူရှင်းလင်းတာတွေလုပ်ခဲ့ပါတယ်ဒီနေ့မှာပဲသကိုင်းဒေသကြီးမုံရွာမှာတော့ ICJ ကိုတွားရောက်ဦးဆောင်ဖြစ်ရှင်းမဲ့ဒေါ်အောင်ဆန်းစုကြည်နဲ့အတူရှိတယ်ဆိုတော့ဆန္ဒထုတ်ဖော်ပွဲတရက်ပြုလို့ရမှာသကိုင်းတိုင်းဝန်ကြီးချုပ်ကိုတိုင်တက်ရောက်ခဲ့ပါတယ်ခင်ဗျာ
လာမယ့်စနေနေ့ဖိလစ်ပိုင်နိုင်ငံမှာတရားဝင်စတင်ကျင်းပမယ့်အာဆီယံအရှိတောင်အာရှအားကစားပြိုင်ပွဲမှာအဆင်မပြေမှုတွေဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့အင်ရှင်ဖိလစ်ပိုင်နိုင်ငံကတောင်းပန်လိုက်ပါတယ်2019ခုနှစ်အကြိမ်30မြောက်စီဂိမ်းပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်မှုအတွက်ပြိုင်ပွဲဝင်နိုင်ငံတွေကအားကစားသမားတွေဟာဖိလစ်ပိုင်နိုင်ငံကိုစတင်တွားရောက်နေပြီဖြစ်ပါတယ်ဒါပေမဲ့ပြိုင်ပွဲဝင်နိုင်ငံတွေကအားကစားသမားတွေဖိလစ်ပိုင်နိုင်ငံကိုရောက်တဲ့အချိန်မှာလေစိတ်မှနိုင်နဲ့ချီပြီးတော့စောင့်ကြရတာရှိသလိုတချို့အားကစားသမားတွေကိုလည်းတဲခုမဲဟိုတယ်တွေကိုမှားပြီးတော့ပို့ခဲ့တာကြောင့်ပြိုင်ပွဲစီစဉ်သူတွေဟာအကြီးအကျယ်ဝေဖန်ခံနေရတာဖြစ်ပါတယ်။ကမ္ဘောဒီးယားနဲ့အရှေ့တီမောကအာကစားသမားတွေဆိုရင်တဲကိုမဲဟိုတယ်ကိုရောက်ဖို့အတွက်9နာရီလောက်စောင့်ကြည့်ရတယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။ထိုင်းဘော်လုံးအသင်းဟာဆိုရင်လည်းနာရီပေါင်းများစွာစောင့်ကြည့်ရပြီးသူတို့လေ့ကျင့်မဲ့နေရာနဲ့ဟိုတယ်နဲ့ဝေးတာကြောင့်အစီအစဉ်တွေပြောင်းရတယ်လို့ဆိုပါတယ်။2019ခုနှစ်အရှေ့တောင်အာရှအာကစားပြိုင်ပွဲကတော့လာမယ့်နိုဝင်ဘာ30ရက်နေ့ဒီဇင်ဘာ17ရက်နေ့အထိဖိလစ်ပိုင်နိုင်ငံမှာကျင်းပသွားမှာဖြစ်ပါတယ်။
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာခီးတဲ့တင်လင်းဒဇင်ဒီနေ့ပြတ်ကျခဲ့တာကြောင့်ခီးတဲ့18ရောင်နဲ့လင်းမှုတန်းတွေတည်ဆုံသွားခဲ့ပါတယ်ခီးတဲ့တင်လင်းဟာကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအရှေ့ပိုင်းကဂိုမာမြို့မှာဒီနေ့ပြတ်ကျခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ကွန်ဂိုနိုင်ငံကဒီပြည်တွင်းလေကြောင်းတစ်ခုဖြစ်တဲ့ BZB ပိုင်းအဲ့ဒီလင်းဟာဂိုမာမြို့အနီးကလေစိတ်ကနေဗန်နီမြို့ကိုစတင်ထွက်သွားပြီးမကြာခင်မှာပဲလူနေရပ်ကွက်ထဲကိုပြတ်ကျခဲ့တာဖြစ်ပါတယ်ဒီဖြစ်စဉ်ကြောင့်မြေပြင်ပေါ်ကလူတွေတည်ဆုံနေတာရှိမရှိကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
ဆာမိုဝါနိုင်ငံမှာဝက်သက်ယောဂါကြောင့်ကလေးငယ်22ဦးသေဆုံးခဲ့ပါတယ်။သေဆုံးသူတွေက21ယောက်ကအသက်5နှစ်အောက်ဖြစ်တယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။တောင်ပစိဖိတ်သမုဒ္ဒရာတွင်းကကျွန်းနိုင်ငံတစ်ခုဖြစ်တဲ့ဆာမိုဝါမှာဝက်သက်ယောဂါဖြစ်ပွားသူ2000နီးပါးရှိနေတဲ့အတွက်အရေးပေါ်အခြေအနေကြေညာထားရတာပါ။အစိုးရအနေနဲ့လည်းအားလုံးကိုဝက်သက်ကာကွယ်ဆေးမထိုးမနီရအစီအစဉ်ချမှတ်ဆောင်ရွက်ပေးနေပါတယ်။နိုင်ပိုင်းအတွင်းမှာပဲဝက်သက်ယောဂါကုသနှုန်းကဖြစ်ပွားသူ150ကျော်တယ်လို့လည်းသိရပါတယ်။တချို့နေရာတွေမှာကာကွယ်ဆေးထိုးငွေကြေးမတက်နိုင်တဲ့အတွက်ကလေးငယ်တွေတိတ်ဆုံးကြရတယ်လို့လည်းမိခင်တူက ABC သတင်းဌာနကိုပြောပါတယ်
။အင်္ဂလန်မှာမနေ့ကကစားသွားခဲ့တဲ့ Premier League အမပေးဘောလုံးပွဲမှာတော့ Manchester City အသင်းက Chelsea ကိုအနိုင်ရသွားပါတယ်။ Manchester City နဲ့ Chelsea အသင်းတို့မနေ့ကဒီ Manchester City အသင်းရဲ့ခွင်မှာကစားကြတာမှာ Manchester City အသင်းက2ဂိုးတကူနဲ့နိုင်သွားတာဖြစ်ပါတယ် Man City အတွက်ဂိုးတွေကိုတော့ De Bruyne က29မိနစ်မှာပထမဂိုးသွင်းယူခဲ့ပြီးတော့ Mahrez က38မိနစ်မှာဒုတိယဂိုးသွင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာ Direct from Washington The Voice of
America The VOA တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရရန်နိုင်နဲ့မမသဆင်အောင်တို့ပြောပြပေးသွားတာပါရှင်အခုဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့စွန့်ပစ်မှိုက်တွေရှော့ချရင်းနဲ့ပြန်တဲ့အသုံးချရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ရမှာပါအမေရိကမှာကျေးဇူးတော်ချီးမွမ်းတဲ့နေ့နိုဝင်ဘာလကနေနှစ်သစ်ကူးတဲ့ January လအတွင်းအမေရိကန်နိုင်ငံသားတွေဟာပြန့်မြအားဖြင့်အမှိုက်25ရာခိုင်နှုန်းပို့ပြီးတော့စွန့်ပစ်ကြပါတယ်ဒါပေမဲ့နယူးယောက်မြို့ကန်တွေကတော့တစ်ချိန်ကျရင်သူတို့စီမှာသုံးလို့မရပဲအမှိုက်ဖြစ်နေပြစ်လိုက်ရတာမျိုးမရှိရအောင်အမှိုက်ဖြစ်စွန့်ပစ်တာတွေကိုရှော့ချတာပြန်သုံးလို့ရတဲ့ပစ္စည်းတွေကိုပြန်သုံးဖို့ပြောင်းလဲဖို့ကြိုးပမ်းလာပါတယ် VOA သတင်းတောက်နီဘာဘစ်နီဘာပေးပို့ထားတဲ့သတင်းကိုကိုရန်နိုင်ကပြောပြမှာပါရှင
် Hey how are you?dropping off some stuff for one
of young myo ma shi de pya sa yon ni ga thau lou tu de tiyau saung ni ne awar sa designer de ha tharou a thong myu pi da awar sa ri ne akhan na apin si ri ko di ma la lu pi lo paw man mhot de di thu cha de lou sha mu tyet ko sa tin lou saung la ni ja ba de
everybody brings in all of the clothes that
lu rai ga tharou a thong myu lo de awar sa haung de tharou yau cha tharou mai ma tharou khle ri ye awar sa ri ko yu la ja ba de chim ma ro ga ai ga ya tha de pi si ri ko ta khu ne ta khu di ma pyan pi lo le pe ba de အဲ့တော့လူတွေလည်းပစ္စည်းအစ်စ်တွေရသွားကြပါတယ်။ဂျန်နာရီကိုတော့လှူပါတယ်
။ဒီတွန်းလဲတဲ့ကပစ္စည်းတွေကတော့ Harry Potter and the Cursed Child ရုပ်ရှင်ထဲမှာတုံးထားတဲ့ပစ္စည်းတွေဖြစ်ပါတယ
်။ Harry Potter stuff there was some stuff
Harry Potter ထဲမှာတုံးထားတဲ့ဟာလေ။ခုနကပဲကျမတို့စီမှာရှိပါတယ်။ဒါပေမဲ့အားလုံးယူသွားကြပြီနဲ့တူတယ်ရှင့်
။ one on one ရုပ်ရှင်ထုတ်လို့ရေးကုမ္ပဏီကတက်ကြလို့ရှားသူတွေဟာတခြင်းနေနဲ့ပုံဖော်တဲ့ Pretty Woman တေးတန်ဆုံးဂီတဇံမျိုးအတွက်အလုံးရှုပ်နေကြပြီမယ်လေအလုံးရှုပ်နေတဲ့ဂျားကပဲဒီလုံရှားမှုမှာပေါင်းဖို့ဆုံးဖြတ်ထားကြပါတယ် Joe Hedry ဟာနယူးယောက်မြို့ကန်တက်ကြလို့ရှားသူတူဖြစ်ပါတယ
် With all the things that are going on with climate change it's really important
အလုံးကရာသီဥတုပြောင်းလဲမှုတွေနဲ့ဆက်ဆက်ပေါ်ပေါက်လာနေတာဖြစ်ပြီးပစ္စည်းတွေကိုလှူတာပြန်လည်အသုံးပြုတာတွေလုပ်ဖို့အတွက်လူမှုတိုင်းဝိုင်းတစ်ခုအနေနဲ့ကျွန်တော်တို့ရှေ့ကနေဦးဆောင်နိုင်မှုကတိတ်ကိုအရေးကြီးပါတယ်
။ညောင်မြို့မှာတော့ပြန်အသုံးပြုနိုင်တဲ့ပစ္စည်းနဲ့စွန့်ပစ်ပစ္စည်းဖြစ်နေပြစ်လိုက်တဲ့အမိုက်ကိုခွဲခြားဖို့ကဦးစားပေးကိစ္စရဖြစ်လာနေပြီးတော့နှစ်ဆင်အမိုက်တန်ချိန်14တန်းထွက်တဲ့ညောင်မြို့အတွက်တော့ဒီအမိုက်တွေကိုဘယ်လိုရှင်းရမလဲဆိုတာကိုလည်းလေ့လာနေပါတယ
်။ This is just a life changer is that your kitchen
ညောင်မြို့ကတချို့ဆိုရင်အမိုက်ကင်းစင်တဲ့ဇုံဖြစ်ဖို့စွန့်ပစ်လိုက်တဲ့ပစ္စည်းတွေအလားအသတ်မဖြစ်အောင်လုပ်ဖို့အတွက်တနန်းတွေကိုတောင်တက်နေကြပြီးတော့မြို့အာနာပိုင်းတွေကလည်းပညာပေးအစီအစဉ်တွေကိုလုပ်နေကြပါတယ်။သူတို့ရဲ့ရည်မှန်းချက်ကတော့လူတွေကိုစွန့်ပစ်ပစ္စည်းတွေကိုအမိုက်ဖြစ်နဲ့စွန့်ပစ်တဲ့လူနေမှုပုံစံကနေပြန်အသုံးပြုနိုင်တာတွေကိုအသုံးပြုနိုင်တဲ့လူနေမှုပုံစံအဖြစ်ပြောင်းလာအောင်သင်ကြားပေးဖို့ဖြစ်ပါတယ်။ဒါကိုအထောက်အကူဖြစ်စေဖို့အတွက်လည်းမြို့အာနာပိုင်းတွေဟာကေယပညာရှင်တွေစိတ်ပညာရှင်တွေကိုပါအသုံးပြုလာနေပါတယ
်။
အသေးလေးကနေစပါမယ်။ကိုတောက်တဲ့ရေပလင်းကိုတစ်ခါသုံးမဟုတ်ပဲနဲ့ပြန်အသုံးပြုနိုင်တဲ့ရေပလင်းကိုပြောင်းပါပြီးတော့ကော်ဖီခွက်နောက်တီရှူးဆက်ကိုသုံးတာတွေကိုမသုံးဖြစ်အောင်ရပ်ပါနောက်ပြီးကိုသေးသားကနေထုတ်လုပ်တဲ့အစားအသောက်တွေကိုစတင်ဝယ်ယူသုံးဆွဲပြီးတော့အသားစားတာကိုလျှော့ပ
ါညောင်မျိုးကတော့လာမယ့်2030ခုနှစ်မှာစွန့်ပစ်အမိုက်လုံးဝခင်းစင်တဲ့မျိုးဖြစ်လာဖို့အထီကိုရည်မှန်းထားပါတယ်ဒါမဲ့လည်းအဲ့လိုဖြစ်လာဖို့အတွက်တော့တိတ်မလွယ်လာသေးပါဘူးဘာလို့လဲဆိုတော့ညောင်မျိုးဟာစွန့်ပစ်ပစ္စည်းတွေကစက္ကနေရာဂိုင်းနှုံးကိုပဲပြန်အသုံးပြုနိုင်တဲ့ပစ္စည်းဖြစ်နဲ့လုံနိုင်ခဲ့တာကြောင့်အရင်နှစ်တွေကထက်ကိုရလက်ကလည်းကျဆင်းသွားခဲ့ပါတယ်။ဒါပေမဲ့လည်းညောင်မှာရှိတဲ့လူအတော်များများကတော့ဒီလုံရှားမှုမှာပါဝင်လာနေကြပြီးတော့ဒီထဲမှာဂျုံလီလိုနိုင်ငံသားတွေလည်းပါဝင်လာနေပါတယ
်။ Hi people. I don't need my coat. Is this okay to leave it here with
my echo in you? ကျွန်မမလို့တော့ပါဘူး။ဒါကြောင့်ကျွန်မရဲ့ဒီကိုအင်ကြီးကိုရှင်တို့စီမှာပေးထားရဲ့လို့ရမလား။ကျေးဇူးတင်ပါတယ်ကျမဩစတြေးလျကလာတာပါဒီကုတ်အင်ကြီးကျမဝင်နေတာကြာပြီပေါ့ပြီးတော့ဩစတြေးလျမှာကအခုချိန်ဆိုရင်နွေရာသီဆိုတော့ရေတောင်ကူးနေကြပြီလေ
ဒီလုံရှားမှုမှာညယောကလူတိုင်းလူလူပါဝင်လာနေကြပြီတော့ဒီထဲမှာ Times Square ကနာမည်ကြီး Naked Cowboy လဲပေါင်းပါတယ်သူမှာတခြားသူတွေလိုလူစရာအဝတ်အစားတွေတိတ်မရှိလာပါမယ်လေဒီလုံရှားမှုမှာသူကလည်းတဦးအပါဝင်ဖြစ်လာနေပါတယ်ခင်ဗျာ
ကိုရနိုင်ပြပြသွားတာပါရှင်အခုမြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစည်းအဝေးနှစ်လှည့်ကြောက်ပါပြီလက်ရှိအနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟုအလုံမှုဆောင်အဖွဲ့တွင်ရေးမှု၃အဖြစ်မကြခင်ကတာဝန်ပေးခံရသူမကွေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကလာမယ့်2020ရွေးကောက်ပွဲအတွက်ပါတီစီရင်ရေးလုပ်ငန်းတွေကိုတိုးမြှင့်သွားမယ်လို့ VOA နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာပြောပါတယ် NLD ပါတီနဲ့တိုင်းရင်းသားလူမျိုးစုပါတီတွေကြားပူးပေါင်းဆောင်ရွက်မှုအားနည်းနေတဲ့အပေါ်ဝေဖန်မှုတွေဟာ NLD ကိုမလိုလားတဲ့အတိုက်ခံပါတီတွေကပြောနေတာဖြစ်တယ်လို့လည်းဆိုပါတယ်ဒေါက်တာအောင်မွန်းညိုကိုမကွေးမျိုးကနေအိမ်မှာကိုစော်ဝင်းလှိုင်ကသွားရောက်ပြီးတော့တီးသန့်တွေ့ဆုံမေးမြန်းစင်မှာသူကအခုလိုစပြီးတော့ပြောပါတယ
်ဘာမှမဆိုရကပွဲအတော်လေးကြက်ကနှီးလာပြီလေ
ဟုတ်ကဲ့
တော်မလို့တော့ဒီကပွဲကမရှင်းတော့ရဲ့အတိအကျတော့မကြေညာသေးဘူး
ဟုတ်ပါတယ
်ဒါမဲ့လည်းခမားရတော့ timeline ကတော့အရင်ယူကောက်ပွဲရက်တွေလောက်ပဲသွားမယ်လို့ညာစုကတော့မျှော်လင့်ထား
ဟုတ်ပါတယ်
ဆိုတော့ဝင်ကြည့်တော့လည်းအဲ့လိုပဲမျောလင့်ထားတယ်အဲ့ဒီမျောလင့်ခြင်းနဲ့ပဲသွားနေကြတာပေါ့ပါတီလုပ်ငန်းတွေက
ဟုတ်ပါတယ
်အနေဒီကတော့အားလုံးကတော့မျောလင့်ထားတာပဲဒီဟိုပြီးခဲ့တဲ့ယူကော့ဘက်မှလည်းအနိုင်ရခဲ့တယ်ဒီယူကော့ဘက်မှလည်းအနိုင်ရလိမ့်မယ်ဆိုတော့ဟိုမျောလင့်ချက်တော့လူလူကြားထဲမှာတော်တော်များများရှိထားတဲ့
ဟုတ်ပါတယ
်ကြည့်ချက်ပေါ့နော
်ဟုတ်ပါတယ
်ဟိုဒါပေမဲ့လည်းတစ်ဖက်မှာဒီဟိုအထူးသဖြင့်ထောက်ပြစရာဖြစ်နေတာတိုင်းသားဒေသတွေမှာပေါ့
ဟုတ်ကဲ့
တိုင်းသားလူမျိုးစုပါတီတွေအဖွဲ့အစည်းတွေနဲ့ထိစပ်မှုနည်းနည်းလေးအားနည်းနေတယ်ဆိုတော့ထောက်ပြချက်တွေရှိနေတော့
ဟုတ်ကဲ့
ဝင်းကျုပ်တို့ဒီတိုင်းသားဒေသတွေမှာကိုပို့ပြီးတော့ဟောပေါ့အနိုင်ရအောင်ပို့ပြီးတော့စီယုံရေးတွေလုပ်ဖို့အစီအစဉ်ရှိသလားဘလို့တွားဖို့ရှိသလဲ
ဒါကတော့ကျွန်တော်တို့တိုင်းရင်းသားတွေနဲ့ပတ်သက်ပြီးတော့လည်းပဲဟိုထိုးနှက်ချက်ကမြင်မှုရှိတာပေါ့ကျွန်တော်တို့ကိုမလိုလားတဲ့အဖွဲ့အစည်းတွေရှိမယ်အတိုက်ခံတွေရှိမယ်နော်ဒါဒီဗမာပါတီဖြစ်တယ်ဗမာပါတီဖြစ်တယ်ဆိုတာမျိုးပြောကြတာတွေရှိပါတယ်သို့တော်လည်းပဲကျွန်တော်သက်သေပြလို့ရတယ်လေဗမာပါတီဖြစ်တယ်ဆိုလို့ရှိရင်ရှမ်းပြည်နယ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်ဖြစ်စေရှမ်းဖြစ်စေလကရပြည်နယ်မှာဖြစ်စေရခိုင်ပြည်နယ်ဖြစ်စေကချင်ပြည်နယ်ဖြစ်စေဗမာတွေပဲယူမှာဗောကျွန်တော်ဘယ်သူများယူမှာလို့တိုင်းသားယူမှာဟုတ်တယ်မလားခုတော့ကျတော့ပြည်နယ်တွေမှာကိုယ်စားလှယ်လောင်းတွေကိုယ်တိုင်ကိုကကျွန်တော်ဒေသခံတွေပြည်တိုင်းသားတွေကိုပဲကျွန်တော်တို့ယူခဲ့တာပဲ ဥမာပြင်ဆိုင်ဥဆိုင်ညွန့်လေဘာညာပေါ်လေးစသည်ဖြင့်ပေါ့နောက်မှာဥဝိတအောင်စသည်ဖြင့်ဟလာဒီမှာဆိုလို့ရှိရင်လေဟိုမှာဟိုဒုသမရာကြီးကိုတိုင်ကိုကရှင်းတိုင်းသားဖြစ်ပြီးတော့အမျိုးသားဒီမိုကရေစီဘက်ကိုစသည်ဖြင့်ပေါ့ပြောရလို့ရှိရင်နော်ဒါဟိုမမပါတီဆိုတဲ့ထိုးနှက်ချက်တခုပါပဲအဲ့တော့ဟိုအတူချုပ်အနေနဲ့ဟိုရှင်းပြလို့ရှိရင်နော်အဲ့ဒီပြည်တွင်းငြိမ်းချမ်းရဖို့တိုင်းရင်းသားတွေနဲ့ပို့ပြီးနားလည်မှုတိစောက်နိုင်မှုနော်ပို့ပြီးလက်ခံနိုင်မှုရှိတဲ့အစိုးရတခုပေါ်ဖို့ဒါတွေဟာဘာအရေးကြီးဆုံးဆိုတော့ Federal Democracy ပြည်တော်စုဖြစ်ဖို့ကအရေးကြီးဆုံးပဲနော်ဒါဗိုလ်ချုပ်အောင်ဆန်းကိုလည်းဒါဟိုမှာဖြစ်ခဲ့တဲ့ရည်ရွယ်ခဲ့တဲ့ပန်းနယ်တခုပဲအဲ့ဒီတော့က Federal Democracy နိုင်ငံတိစောက်ဖို့ Federal စနစ်ကိုအောင်မြင်စွာအကောင်အထည်ဖော်ပေးနိုင်စွာရှိသောနိုင်ငံရေးပါတီဒီဘယ်ပါတီတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွဲပြီးဘု து သွားယုံမှာတော့ဘု து သွားအကူမှာတော့တတိုင်းပြည်လုံးတစ်ကမ္ဘာလုံးကမှဒီမှာဟိုလက်ခံထားတဲ့ခေါင်းဆောင်တော့ဘယ်လို့မှမရနိုင်တဲ့တော့ဟိုခေါင်းဆောင်မျိုးကိုရထားတဲ့အနေထားမှာသူ့ရဲ့စေတနာမေတ္တာအနစ်နာခံမှုတွေကိုအရေးချင်းတွေကိုယုံကြည်ကိုးစားပြီးတော့တိုင်းရင်းသားတွေအားလုံးအလိမ်မခံဘဲနဲ့တကယ့်ကိုရိုးသားဖြောင်းမှဆိုလုပ်ပေးမယ်ခေါင်းဆောင်နောက်မှာရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပဲကျွန်တော်တို့ကဟလာဟိုယုံကြည်ကိုးစားမှုရှိစေချင်တယ်ဒါပဲကျွန်တော်ပြောမှာပဲဗမာပါတီမဟုတ်ဘူးရှမ်းဆိုလဲရှမ်းကိုယ်စလဲလောင်းရွေးတာပဲကရဆိုလဲကရပြည်နဲ့ကိုယ်စလဲလောင်းရွေးတာပဲစသည်ဖြင့်ပေါ့ဒါမျိုးရှိတာပေါ့လေသို့တော်လည်းပဲအကန့်အသတ်ရှိတာကတော့ဖွဲ့စည်းပုံအခြေခံဥပဒေအရကျွန်တော်တို့ကလောက်ရတာဖွဲ့စည်းပုံအခြေခံဥပဒေမှာကဟလာအာဏာရတဲ့အနံ့ရတဲ့ပါတီကဝန်ကြီးချုပ်ကိုရွေးခွင့်ရှိတယ်ဆိုတော့ဝန်ကြီးချုပ်ရွေးတာပေါ့ဟုတ်တယ်ဖွဲ့လားဒါဒါမျိုးတော့ရှိတာပေါ့နောက်ကြမှာဒါတွေကတိုင်းရင်းသားတွေနဲ့နားလည်မှုတိစောက်ပြီးကမှဟိုဒါကိုအစဉ်ပြောင်းနှိမ့်တိုင်ပေးမယ်ဆိုလဲကျွန်တော်မတိုင်မင်စရာအကြောင်းမရှိဘူးတိုင်မင်မယ်ညှိနှိုင်းမယ်ပြောပြောပြောပြောဘာသူရှိတော့အစစီဖြစ်ဟုတ်တယ်မို့လားအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတုံးနဲ့ပြောလို့နားဝင်နိုင်လားပြောပြောပြောပြောလယောကြီးတွေဖြစ်မလားဘာသူကလယောကြီးတွေဖြစ်တယ်တော့ဒါတိုင်းရင်းသားတွေစဉ်းစားဖို့လိုတာပေါ့အခုပဲကျွန်တော်တို့နိုင်ငံတော်ကြီးတိုင်မင်ငံကိုယ်တိုင်ခေါင်းဆောင်ပြီးတော့20တရားစုပေးလုံးမှာအခက်အခဲအနောက်ရှေ့အဟန္တာအမျိုးမျိုးကြားတွေကစူးစမ်းနေတာအားလုံးသိပဲဒါပဲကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဒါပေမဲ့တခုဟိုမကြတဲ့ခင်ကပဲဖြစ်သွားတာကဒေါက်တာဇော်မင်းမောင်ပြောသွားတာဟိုပြီးခဲ့တဲ့ဘိုကော်မတီအစည်းအဝေးအပြီးမှာထင်ပါတယ်ဟိုမြန်မာနိုင်ငံဟာဒီမိုကရေစီပြည်ပြောင်းလဲလုပ်ငန်းတွေကိုဦးစားပေးလှုပ်ဆောင်နေတဲ့ကာလဖြစ်တယ်ဒါလည်းမှန်တာပဲ
ဟုတ်က
ဲ့ဒါပေမဲ့အဲ့ဒီအချိန်မှာပဲတိုင်းရင်းသားတွေကနေပြီးတော့ဖက်ဒရယ်ပြည်ထောင်စုတိစောက်ဖို့ကိုလည်းလုပ်ဖို့ဆိုပြီးတော့တောင်းဆိုနေကြတာတွေကအတန်းအပိုကြေကြလောင်ထွက်နေတာဆိုတော့ဒီမိုကရေစီပြည်ပြောင်းလဲရုပ်အရင်လုပ်မယ်ဖက်ဒရယ်စနစ်ပေါ်ဆောင်ရေးကိုဒုတိယဦးစားပေးအနေနဲ့လုပ်မယ်ဆိုတဲ့အမျိုးဒေါက်တာဇော်မြင့်မောင်ပြောသွားတဲ့အပေါ်မှာလည်းဟိုနည်းနည်းမကြည်မနာဖြစ်ကြတယ်ပေါ့နော်ဆိုတော့နှစ်ခုစလုံးတပြိုင်တည်းသွားလို့မရဘူးလားဆိုတဲ့အမျိုးဇောရကတက်ကြတာပေါ့အဲ့ဒီဟာနဲ့အဲ့ဒီအယူအဆနဲ့ပတ်သက်လို့ရောဒီမိုကရေစီအရင်လားဖက်ဒရယ်အရင်လားဒါမှမဟုတ်လည်းနှစ်ခုပြိုင်တူလားဆိုတဲ့အယူအဆပေါ်ဝင်ကြုပ်လို့မြင်လဲ
အဲ့ဒါကတော့ဟိုဒါကတော့ဟိုဘလို့ပဲပြောနေနေနော်ဟိုဒါလည်းဟိုဥစ္စာဝင်လိုက်လည်းတည်ပြီးသားပဲနော်ဟိုအင်္ဂလိပ်စကားလည်းရှိပါတယ် every coin is two sides ဆိုတာမျိုးလို့ကိုဘက်ကကြီးတော့ကောင်သူဘက်ကကြီးတော့ပန်းပေါ့เนาะဟုတ်လားကျွန်တော်ဘက်ကကြီးတော့လက်ဖမှုပေါ့ခမဘက်ကကြီးတော့လက်ဖွားပေါ့ဘာပဲဖြစ်နေနေเนาะဟိုအမျိုးမျိုးပြောကြတာတွေရှိတယ်ဒီမိုကရေစီကိုအဲဦးစားပေးမှာလားစီးပွားရေးဖွံ့ဖြိုးတိုးတက်အောင်ဦးစားပေးမှာလားနှစ်ခုလုံးပြန်တူသွားမှာလားနှစ်ခုလုံးပြန်တူသွားတဲ့နေလို့ပြောတဲ့လူကရှိသလိုဘယ်တဲ့ဦးစားပေးဟိုတဲ့ဦးစားပေးဒီတဲ့ဦးစားပေးဆိုတာမျိုးကလည်းရှိတယ်အဲစသည်ဖြင့်ပေါ့เนาะအမျိုးမျိုးပေါ့အဲကျွန်တော်စီမှာဒါမျိုးတွေရှိတာပဲမမူရမ်းကြောင်းကြီးတယ်ဥမာအလေရမ်းကြောင်းကြောင်းဆောင်ဆောက်အောင်ပဲ budget allocation က tight ဖြစ်တယ်ဟုတ်တယ်မို့လားဟိုမြို့ဘွားကြောင်းပြီးရင်လူရွာလူကမကြိုက်ဘူးလူရွာလူကပြီးရင်မြို့ဘွားလူကမကြိုက်ဘူးအဲအဲ့ဒီမှာကျွန်တော်ကစဉ်းစားနေတာချင်းချင်းနဲ့ဘယ်သူပြလို့ပြရမှာမသိမဲနိုင်လဲပဲမဲပေါက်တဲ့လူကကျင်းနိုင်မယ်မဲမပေါက်တဲ့လူကမကျင်းနိုင်ဘူးဒါလူရောစင်မှာကိုအဲ့ဒီပြဿနာရှိတယ်အပြေလဲသွားတယ်ဘာဖြစ်လို့ပြေလဲတော့ဆိုတော့ရွာကြောင်းကိုကျွန်တော်ကဒီဟိုမိုင်းရည်နိုင်မြေ CSR ဆိုတဲ့လူမှုတာဝန်သိမှုအရာ corporate social responsibility ရတူကသူ့ရံပုံငွေတွေကမိုင်းရည်နံမြေရတယ်ပြီးရွာကိုဆောက်ပေးမယ်မြို့ပေါ်မှာပဲအဲ့ဒီကြောက်တောင်ဆောက်ဆိုပေးတာအဲ့လိုရှိတယ်အဲ့တော့ဒါကတော့ကြည့်တဲ့လူပေါ်မှာမူတည်ပါပဲเนาะဟုတ်တယ်ဟုတ်တယ်မို့လားစေနာမြစ်တာမှန်လို့ရှိရင်တော့အဲဟိုကသူနားလည်မှုရှိတယ်အစိုးမြင်နေရင်တော့ဘလောက်ပဲကောင်းအောင်လုပ်နေတယ်အစိုးမြင်ပါပဲဒါလေးပဲပြောချင်ပါတယ
်ဟုတ်ကဲ့
ဟုတ်ကဲ့
အခုဒါရုပ်ကောက်ဘွဲကိုကျွန်တော်နည်းနည်းလေးဟိုပြောလက်ဆန်းနေမလို့ရုပ်ကောက်ဘွဲကဆက်လေးထပ်ပြောချင်တာမေးချင်တာပေါ့เนาะပြီးခဲ့တဲ့2015ရုပ်ကောက်ဘွဲတုန်းကဒါအခုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ပြောခဲ့တာလူကိုကြည့်မြွေပါနဲ့ပါတီကိုကြည့်ရွေးပါဆိုပြီးတော့ပြောခဲ့တဲ့အတွက်ပါတီကိုဟိုဘာပေါ့လူတို့ကအကုန်လုံးပုံအော်ပြီးတော့ထောက်ခံပေးပြခဲ့ကြတာပေါ့ဒါကြောင့်လဲဟိုဘာပေါ့အပြတ်အသတ်အနိုင်ရခဲ့တယ်ဒါပေမဲ့အခုလာမဲ့2020ရုပ်ကောက်ပွဲမှာတော့အဲ့ဒီတုန်းကအယူအဆဟာဟိုဘာပေါ့အကျုံးဝင်ကြမှာဝင်တော့မယ်နည်းနည်းပါတီရဲ့မူဝါဒကိုပြောင်းပြီးတော့လူကိုလည်းကြည့်ရွေးကြပါဆိုတဲ့ဟာမျိုးလမ်းကြောင်းဘက်ကို
ပါတီဘိုကောင်တီဟုတ်ပါတယ်ဟုတ်ပါတယ်အဲ့ဒီတိုင်းကိုပဲအခုသွားဖို့ချပြီလားဘလို့ပုံစံနဲ့ဟိုနှစ်ထောင်စံငါးနဲ့ရှင်နှစ်ထောင်နှစ်ဆယ်ကဘလို့ပြောင်းလဲမှုတွေရှိလာနိုင်မလဲဘလို့မျောလဲရမလဲကျွန်တော်တို့ဒါလည်းဘာကြောင့်ပြောရလို့ဆိုတော့ဒါဟိုမတန်ကိုသတိထားရမယ့်အချက်ပဲတချို့မဲဆန္ဒနယ်မြေတွေနယ်မြေတော့ကျွန်တော်ထုတ်မပြောလို့ဘူးเนาะဟိုကြားပြရွေးကောက်ပွဲမှာကျွန်တော်တို ရတာကကိုကိုပြောတဲ့ကိုယ်စားလှယ်လောင်းတဲ့ကိုက nominee လုပ်တဲ့ကိုယ်စားလှယ်လောင်းတဲ့ဒီအတိုက်ခံပါတီကကိုယ်စားလှယ်လောင်းဒီရက်ရက်သေးရွာထဲမှာလီယိုသေးရှင်ဒီရိုးသားဖြောင်းမတ်မှုပဲကြည်ကြည်နော်ဒီအဝါဘို့ကိုရက်ရွာကျိုးကိုတာတာဘာသာရေးတာသနာရေးလူငွေတွေပဲဆောင်ရွက်တဲ့အပိုင်းပဲကြည်ကြည်အဲ့ဒီမှာပို့ပြီးတော့သူကရက်ရွာကလက်ခံနိုင်ွယ်ကောင်းနေတယ်သို့တော့ဒီလူစီဟလာအတိုက်ခံယူတဲ့ခါမှာလွတ်တော်ကိုယ်စားလှယ်ဖြစ်နိုင်ငံကြီးစိတ်မဝင်စားဘူးနော်နီးလို့ဆိုနဲ့သူ့ကိုစီယုံသိမ်းသိမ်းပြီးတော့ကိုယ်စားလှယ်လောင်းဖြစ်အောင်ဟာကျွန်တော်နိုင်ငံကြီးနားမလဲဘူးနိုင်ငံကြီးနားလဲစရာမလိုဘူးကျွန်တော်ဘေးရတက်ပြီးလိုအပ်တာပံ့ပိုးမယ်ဘူးသူတာဖြစ်အောင်လုပ်ပေးမယ်လူကြီးမဲ့ရွေးခံပြီးပါရက်ကလူ ོས་ သေးရှင်ོས་ သေးလူတွေကိုမရအောင်သူတို့စီယုံပြီးတော့လှုပ်သွားတဲ့အချိန်မှာရှင်ကြီးတဲ့အချိန်မှာကိုကတော့ပါတီဝင်ဖြစ်တယ်ပါတီကိုထောက်ခံအားပေးတဲ့လူဖြစ်တယ်သို့တော်လည်းပဲဂုဏကိစ္စတွေမှာရက်ရွာကလက်ခံနိုင်သလားလက်မခံနိုင်ဘူးလားလူ ོས་ သေးရှင်ဟုတ်လားမဟုတ်လားတဲ့နေရာတွေမှာကြတော့ရှင်လိုက်တဲ့နေရာမှာအားနည်းနေတဲ့သဘောလေးရှိပါတယ်ဆိုတော့ကိုကဒါကိုသတိထားရမယ်သတိမထားလို့ဘုံမဖြစ်ဘူးအဲ့တော့အရင်တော့ကလိုပဲအရင်တော့ကလည်းပါတီကြည့်ပြီဆိုတာလည်းပဲအချိန်လေးကကျွန်တော်ပြောတာလူကိုအမြင်ကတ်လို့ဘာလို့ညာလို့ဘာမှမရှိဘူးနော်တကယ်တမ်းမှာဘဝအပြည့်ခံအသက်သေးခံပြီးတိုင်းပြည်အတွက်လုံတာဘယ်သူရှိလို့လို့အဖွဲချုပ်ပဲရှိတာဒါကြောင့်မို့အဖွဲချုပ်နိုင်မှုနော်အချိန်နေရာလည်းပဲသိတဲ့အတိုင်းပဲလေဟုတ်လားဒါဥဇော်ဝန်လည်းသိတဲ့အတိုင်းပဲအပြည့်ပြည့်ဆိုင်ရာမှာဆိုလို့ရှိရင်မဲစင်းပြုစုတာကတစ်ဖွဲ့ရပြုစုတယ်ရွေးကောက်ပွဲလုပ်တာကတစ်ဖွဲ့ရလုပ်တယ်ရွေးကောက်ပွဲမတမာမှုတွေကိုဆုံးဖြတ်တဲ့အဖွဲ့ကတရားစီရင်အဖွဲ့ကတစ်ဖွဲ့လုပ်တယ်သီးသန့်သုံးဖွဲ့လုပ်တာဒီမှာကျတော့ရွေးကောက်မဲစင်းပြုစုတာကောရွေးကောက်ပွဲလုပ်တာကောမဲမတမာမှုတွေရွေးကောက်ပွဲမတမာဆုံးဖြတ်တာကောဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသာလင်းလုပ်တာအဲ့ဒီအခြေအနေမှာကျွန်တော်အမျိုးသားဒီမိုကရေစီဘက်ဝင်ပြန်ရတော့ကအမျိုးသားဒီမိုကရေစီဘက်အပြတ်အသတ်ကိုနိုင်မှုလို့လေဘာမှစဉ်းစားမလို့အဖွဲ့ချုပ်သာမဲပေးဒလိုလိုဒလိုရက်တည်ခဲ့ရတာဒါကြောင့်ကုဒါအခြေအနေနဲ့အချိန်ခါရခုနပြောသလိုမျိုးဒါပေါ်လစ်ဆိုတာမျိုးမော်ဒယ်ဖဲလို့တာမျိုးဖြစ်ကောင်းဖြစ်နိုင်ပါတယ်ဒါလည်းကန့်ကွက်စရာမရှိဘူးဒါဒီတိုင်းမဆုံးရမယ်လို့ကျွန်တော်ထင်တယ
်ဝင်းကျုပ်ကိုတိုင်ကတော့ဒီတဘောကပြီးရုပ်ောက်ပွဲပြီးလို့ရှိရင်နောက်ဆိုရတက်တန်းမှာဒီမကွေးတိုင်းမှာပဲဆက်ပြီးတော့ဝင်းကျုပ်အဖြစ်နဲ့ဆက်ရှိနေမလားဒါမှမဟုတ်ပါတီရတာဝန်တစ်ခုခုတခြားတာဝန်ပေးတယ်ဆိုရင်အဲ့ဒီပေးရတဲ့တာဝန်လိုက်ပြီးဆောင်ရွက်သွားမလားပါတီဆုံးဖြတ်ချက်အတိုင်းလိုက်လုပ်သွားမယ်တဘောရှိလား
အဲ့ဒါကဒီလိုရှိတယ်လေဟိုကျွန်တော်တို့1990ပြည်နှစ်တုန်းကတည်းလို့လုပ်ခဲ့တဲ့ပုံကိုယ်တွေနော်အမတန်နေပါလေနော်ဒီထဲမှာပါနေတာပေါ့ပေါဝင်ပတ်သက်ပြီးဟို2011ကြားပြတ်ရွေးကောက်ပွဲတွေပါနေတဲ့ပုံကိုယ်တွေဥမာဖြင့်ပြောရမယ်ဆိုလို့ရှိရင်အမတန်မှန်တယ်အမတန်တော်တယ်ယူသားဖြောင်းမှမူလည်းရှိတယ်ဟိုဆက်လည်းပဲလုံနိုင်သေးပြီလုံနေဦးမယ်ပုံကိုယ်တွေဟိုဆရာဦးမြင့်သေး6ကဆရာဦးမြင့်သေးနောက်တစ်ခါအမြိုင်ကကူးမြင့်အောင်သူတို့ဆုံးမသွားကြပြီဒါ90ပြည်နှစ်တူတယ်ပါခဲ့တဲ့ပုံကိုယ်တွေပေါ့90ပြည်နှစ်ရွေးကောက်ပွဲအထွေရွေးကောက်ပွဲမှာပါခဲ့တယ်ပြည်သူလူတော်90လည်းဖြစ်ရွေးချယ်ခံခဲ့ရတယ်ရွေးချယ်ခံခဲ့ရပြီးတော့ဒုက္ခဒုက္ခမျိုးစုံကြုံရတယ်ဖီးယားမျိုးစုံကြုံရတော့တော်လည်းပဲခါစီခံတယ်ပြည်စလို့တော့ကိုယ်စလေဖြစ်ကနှုတ်ထွက်မပေးဘူးဆိုတော့ကိုယ်စလေတွေထဲမှာလည်းပဲကျွန်တော်ပါတယ်ဒီကြားထဲမှာအဲ့ထဲကတော့ကအသက်အငယ်ဆုံးဖြစ်နေတယ်တော့32နှစ်33နှစ်ပေါ့အငယ်ဆုံးထဲမှာပါနေဆိုတော့ကကိုကျမ်းမာကြီးကလည်းကောင်းတယ်အဲ့ဒါဒီကိုယ့်ရဲ့ခေါင်းဆောင်တွေဖြစ်တဲ့เนาะဒီဟိုနိုင်ငံတော်သမ္မတကြီးဦးဝင်းမြင့်တို့အမဒေါံဆန်းစုကြည်တို့ဆရာစောမြင့်မောင်တို့ဘိုးအလုံးမှုဆောင်ဖွဲ့ရလည်းပဲကိုယ့်ကိုယုံကြည်ကိုးစားစွာနဲ့တာဝန်ပေးမယ်ဆိုရင်တော့ကိုကတော့ဆက်ပြီးတော့တောင်းထမ်းဆောင်ဖို့လို့ဆုံးမြတ်ထားပါတယ
်ကိုဇော်ဝင်းလှိုင်စီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဝင်းကြီးချုပ်ဒေါက်တာအောင်မွန်းညွန့်နဲ့ VOA တွေ့ဆုံမေးမြန်းခန့်အပြည့်စုံအင်တာဗျူးအရှိကိုနောက်တစ်ပတ်မှဆက်ပြီးတော့တင်ပြပေးသွားဖို့ရှိပါတယ်ကျမတို့ VOA ကိုစားလိုက်ကနေပြီးတော့ဆက်သွယ်လို့ရင် VOA မြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။နိုဝင်ဘာလ24ရက်တနင်္ဂနွေနေ့ညပိုင်း VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။လိုင်းဒိုမီတာ 19.25 32လိုင်းလက်မီတာ 190 တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအံလွင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေနားဆင်ကြရဖို့ရှိပါတယ်။အရင်ဆုံးပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။မကြသေးခင်ကလွတ်တော်အသီးသီးဆိုင်ရာမဲဆန္ဒပေးခွင့်ဥပဒေပြင်ဆင်ချက်တချို့ကြောင့်ဦးစီးသူအောင်မြင့်ရဲ့သုံးသပ်တင်ပြချက်ကိုမတ်အင်ဂျင်နိုင်ငံကကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့အောက်တိုဘာ3ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာလွတ်တော်အသီးသီးရဲ့ရွေးကောက်ပွဲဆိုင်ရာနည်းဥပဒေတချို့ကိုပြင်ဆင်ထုတ်ပြန်ခဲ့ပါတယ်အဲ့ဒါလိုပြင်ဆင်ခဲ့တဲ့နည်းဥပဒေတွေထဲမှာတပ်ရင်းတပ်ဖွဲ့ပြင်ပမှာမဲယုံတွေဆောက်ပြီးတပ်မတော်သားတွေနဲ့သူတို့မိသားစုဝင်တွေကိုမဲပေးခိုင်းမဲ့ကိစ္စကျူတင်မဲတွေကိုပွင့်လင်းမြင်သာမှုရှိရှိနဲ့စနစ်တကျမဲပေးစီမဲ့ကိစ္စစသဖြင့်တပ်မတော်သားတွေရဲ့မဲပေးမှုနဲ့ဆိုင်တဲ့ကိစ္စတွေအပြင်မဲဆန္ဒနေမြေပြင်ပရောက်နေသူတွေသူတို့ရောက်ရနေရမှာပဲမဲပေးခွင့်ရနိုင်မဲ့ကိစ္စလည်းပါဝင်ခဲ့ပါတယ်မဲဆန္ဒနေပြင်ပရောက်နေသူတွေသူရောက်ရနေရမှာပဲမဲပေးခွင့်ရမဲ့ကိစ္စနဲ့ပတ်သက်ပြီးကချင်ရှမ်းနဲ့တိုင်းသားပါတီအတော်များများကသဘောမတူနိုင်ကန့်ကွက်ကြောင်းထုတ်ဖော်ပြောဆိုထားကြပါတယ်ဒီပြင်ဆင်ချက်ရဲ့အဓိပ္ပာယ်ကဘာလဲတိုင်းသားပါတီတွေကဘာကြောင့်ကန့်ကွက်နေကြသလဲဆိုတာလေ့လာကြည့်ကြရအောင်ပါ
တည်သူလွတ်တော်အမျိုးသားလွတ်တော်နဲ့တိုင်းနယ်ပြည်နယ်လွတ်တော်တွေရဲ့ရွေးကောက်ပွဲနည်းဥပဒေတွေမှာကိုဟာကိုအိမ်တောင်စုစီးရင်ပေါရာမဲဆန္ဒနေကနေအခြားနေရာတစ်ခုခုကိုရက်ရှည်လာများရောက်နေတဲ့နေထိုင်တာကလည်းရက်ပေါင်း180ထက်မနည်းရှိနေပြီးဒါကြောင့်မဲပေးချိန်ရောက်ရင်ကိုမဲဆန္ဒနယ်ကိုကိုပြန်သွားပြီးမဲပေးချိန်ပေးဒါမှမဟုတ်ကိုရောက်နေတဲ့မဲဆန္ဒနယ်မှာရွေးကောက်ခံတဲ့အမတ်လောင်းတွေကိုပဲမဲပေးချိန်နဲ့ဆိုရင်လေလှုပ်ထုံးလုံနည်းနဲ့အညီမဲပေးလို့ရတယ်ဆိုတဲ့သဘောပါအခုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့၅ချိန်မြောက်နည်းဥပဒေပြင်ဆင်ချက်မှာတော့ရက်ပေါင်း180ကိုရက်ပေါင်း90ဆိုပြီးအစားထိုးထားပါတယ်။ဒါကိုတိုင်းသားပါတီခေါင်းဆောင်တွေကပြင်းပြင်းထန်ထန်ကန့်ကွက်ကြပါတယ်။အကြောင်းကတော့သူတို့တိုင်းသားဒေသတွေမှာမြန်မာနိုင်ငံပြည်မှကြီးကလာတဲ့ဒေသခံတိုင်းသားမဟုတ်သူတွေရွှေ့ပြောင်းလှုပ်သားတွေအများကြီးရှိနေတဲ့ရက်90လောက်နေထိုင်ပြီးဆိုတာနဲ့အဲ့ဒီလူတွေဟာတိုင်းရင်းသားမဲဆန္ဒနယ်မြေတွေမှာမဲပေးခွင့်ရသွားတော့မယ်ဆိုရင်တိုင်းရင်းသားဒေသတွေရဲ့မဲရလက်အပေါ်ကိုရိုက်ခတ်မှုရှိနိုင်တယ်အထူးသဖြင့်တိုင်းရင်းသားတွေနစ်နာနိုင်တယ်လို့ထောက်ပြပြီးကန့်ကွက်ကြတာပါ
တကယ်လဲတိုင်းရင်းသားပါတီခေါင်းဆောင်တွေထောက်ပြတာမှန်ပါတယ်ဒီမိုကရေစီစနစ်အရမဲပေးရွေးချယ်မှုတွေမှာမဲပေးပိုင်ခွင့်ရှိသူစီးရင်ဆိုတာအရေးကြီးဆုံးအခြေခံအချက်ဖြစ်ပါတယ်တိုင်းရင်းသားဒေသတွေမှာဆိုရင်အဲ့ဒီကိစ္စပိုလို့အရေးကြီးပါတယ်ဒါပေမဲ့လည်းနောက်ပိုင်းလူတွေတနေရာကတနေရာရွှေ့ပြောင်းနေထိုင်မှုများပြားလာတာရေကြီးရမျက်နှာရွှေ့ပြောင်းကြတာစတဲ့အကြောင်းမျိုးကြောင့်တိုင်းသားတွေနေထိုင်တဲ့ပြည်နယ်တွေမှာနေထိုင်သူလူမျိုးအချိုးအစားတဖြည်းဖြည်းပြောင်းလဲသွားပါတယ်ဥပမာအားဖြင့်ကချင်ပြည်နယ်ကမြို့နယ်အတော်များများမှာကချင်တွေဟာအများစုမဟုတ်တော့ဘူးဆိုတာမျိုးပါအခုပိုဆိုးစေတာကငကိုကမဲပေးပိုင်ခွင့်ရှိသူတွေမှာဒေသခံလူမျိုးအချိုးအစားပြောင်းလဲမှုဖြစ်ပေါ်နေတဲ့အထက်ရက်ပေါင်း90အထက်ခဏလာနေတဲ့သူတွေရွှေ့ပြောင်းသူတွေကိုပါအဲ့ဒီမဲဆန္ဒနယ်မှာမဲပေးခွင့်ပြုလိုက်မယ်ဆိုရင်မဲပေးပိုင်ခွင့်ရှိသူအချိုးအစားအပြောင်းလဲဖြစ်ပေါ်သွားစေမှာပါ
ဒါနဲ့ပတ်သက်ရင်ထင်ရှားတဲ့နမူနာတစ်ခုရှိပါသေးတယ်အဲ့ဒါကတော့ပြီးခဲ့တဲ့2018အောက်တိုဘာလမှာအစိုးရတက်မတော်နဲ့ NCA အပြည့်ရဲ့လက်မှတ်ထိုးတိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးမှာ တက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောခဲ့တဲ့မိန့်ခွန်းတွေကအစိတ်ပိုင်းတစ်ခုမှာပါသူကဖက်ဒရယ်တည်ထောင်စုစနစ်အတွက်ကိုပိုင်ပြဌာန်းခွင့်ကိုပိုင်အုပ်ချုပ်ခွင့်တို့ကိုတောင်းဆိုကြရမှာတည်ထောင်စုအတွင်းရှိမြည်သည့်တိုင်းဒေသကြီးတည်နေမှာမဆိုတိုင်းသားလူမျိုးစုတစုတည်းတည်တံ့နေထိုင်တာမဟုတ်ပဲလူမျိုးပေါင်းစုံပေါင်းစည်းနေထိုင်လျက်ရှိတာကိုသတိပြုရမှာဖြစ်ပါတယ်တာရကအဖြစ်2014ခုနှစ်လူဦးရေစင်းအရာကချင်ပြည်နယ်မှာဆိုရင်လူဦးရေ16သိန်းကျော်ရှိပြီးလူဦးရေအချို့မှာဗမာ29.2 ရာခိုင်နှုန်း ရှမ်း 23.6 ရာခိုင်နှုန်း ဂျိမ်းဖော် 18.6 ခွန်ရာခိုင်နှုန်း လီဆူ 9 ရာခိုင်နှုန်း ရဝမ်း 5.5 ရာခိုင်နှုန်း လော်ဝေါ် 3.33 ရာခိုင်နှုန်း လာချိတ် 2.89 ရာခိုင်နှုန်း ဇိုင်ဝါ 1.5 ခွန်ရာခိုင်နှုန်းနဲ့ ကြံတိုင်းသားများ8ရာခိုင်နှုန်းခန့်ရောင်းတော့နေထိုင်ကြတာကိုတွေ့ရမှာဖြစ်ပါတယ်လို့ပြောဆိုပါရယ်ဗိုလ်ချုပ်မှုကြီးရဲ့ပြောဆိုချက်မှာဒီနေ့ထိထိုင်အစိုးရကတရားဝင်ထုတ်ပြန်နိုင်ခြင်းမရှိသေးတဲ့2014သကောင်စင်းပါတိုင်းရင်းသားလူမျိုးစုစီရင်တစိတ်တစ်ပိုင်းကိုတွေ့နိုင်ပါတယ်စီရင်အရာကချင်မျိုးနွယ်စုအလုံးပေါင်းလိုက်ရင်တော့ကချင်ပြည်နယ်မှာနေထိုင်သူလူဦးရေစုစုပေါင်းရဲ့40ရာခိုင်နှုန်းတောင်မပြေပါဘူးအဲ့ဒီအခြေအနေအောက်မှာမဲပေးပိုင်ခွင့်ရှိသူစီရင်ပြုစုထားတာမို့ကချင်ပြည်နယ်ကထွက်ပေါ်လာတဲ့မဲရလက်တွေဟာကချင်တိုင်းရင်းသားတွေရဲ့အဓိကဆန္ဒဖြစ်မနေဘူးဆိုတာနားလည်နိုင်ပါတယ်အခြားတိုင်းသားပြည်နယ်တွေမှာလည်းအဲ့ဒီနီးအတိုင်းဖြစ်နေတာပါအခုလိုအခြေခံမဲပေးပိုင်ခွင့်ရှိသူအရေးအတွက်မှာတော့တိုင်းရင်းသားတွေအတွက်မျှတမှုမရှိတဲ့အခြေအနေအောက်မှာရပ်ပေါင်း90အထက်နေထိုင်သူတွေကိုပါအဲ့ဒီဒေသတွေမှာမဲပေးခွင့်ပြုလိုက်ရင်တိုင်းသားပါတီတွေရဲ့မဲရလက်ပိုးပြီးရော့ပါသွားဖို့ပဲရှိနေပါတယ
်ဒီနေရာမှာရွေးကောက်ပွဲကော်မရှင်ကလှုပ်တင်တာကတော့မဲဆန္ဒနယ်မြေပြင်ပမဲပေးပိုင်ခွင့်ကိုအနည်းဆုံးရက်ပေါင်း180ငွေတိုင်းထားပြီးအဝေးရောက်မဲပေးခွင့်စနစ်ကိုပို့ပြီးလွယ်ကူအောင်လုပ်ပေးဖို့လိုပါတယ်လက်ရှိမဲဆန္ဒနယ်ပြင်ပရောက်နေသူတွေရဲ့အဝေးကနေမဲပေးတဲ့စနစ်ဟာအဆင့်တွေများလွန်ပြီးရှုပ်လဲရှုပ်ထွေးပါတယ်တခြားလူတွေဟာသူတို့မူရင်းမဲဆန္ဒနယ်မြေအတွက်အဝေးရောက်မဲအဖြစ်မဲမပေးခြင်းဖြစ်နေကြတာပါတကယ်တော့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့နည်းဥပဒေတစ်ခုခုကိုပြန်ပြင်ဖို့ဆိုတာကလည်းသိမခက်ခဲပါဘူးကော်မရှင်ဆိုတာနိုင်ငံရေးပါတီတွေကြားမှာဒိုင်လူကြီးသဖွယ်ဆောင်ရွက်ရတာမို့အခုတိုင်းသားတွေလက်မခံချင်လို့ထောက်ပြနေတဲ့ကိစ္စ NLD နဲ့ပြည်ခိုင်မျိုးပါတီဘက်ကသဘောတူရင်လွယ်လွယ်ကူကူပြင်လို့ရနိုင်ပါတယ်ဒါကြောင့် Federal ပြည်ထောင်စုအရေးမျှော်တွေးပြီးတိုင်းသားတွေအဲ့လိုနစ်နာမဲ့ကိစ္စ NLD နဲ့ပြည်ခိုင်မျိုးပါတီဘက်ကအသေးချာပြန်သုံးသပ်ပြီးနည်းဥပဒေပြန်ပြင်နိုင်ရေးတိုင်းသားပါတီတွေနဲ့အတူဆွေးနွေးဆောင်ရွက်သင့်ကြောင်းပ
ါဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္လာနေ့မနေ့ပိုင်းစီစဉ်မှလည်းနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးမအေးတနာကျော်စီစဉ်တင်ဆက်ပေးနေတဲ့မြမပြည်ကပေးစာများခန္ဓာကိုနားဆင်ကြရအောင်ပါ
လာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေလီတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်နေချင်းချင်းပေးပို့လာတဲ့မြစ်တာအတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံး VOE အစီအစဉ်ကိုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာတို့လေးတွေ Facebook စာမျက်နှာပေါ်ကမှတ်ချက်လေးတွေကိုပြောပြပေးခြင်းပါတယ်နော်ပြိုဝေလိုင်းဆိုတဲ့ Facebook တော်ရရှင်ကအားလုံးကျမ်းပါပါစေလို့ဆုတောင်းပေးနေပါတယ်ဟုတ်ကဲ့ပါ Messenger ကရေးပို့လာတာအခုလို့ဆုတောင်းပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ကိုပြိုဝေလိုင်းလည်းကိုကျမ်းပါစိတ်ချမ်းသာပါစေလို့ပြန်ပြီးဆုတောင်းပေးခြင်းပါတယ် VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးရေးလာတဲ့တော်ရရှင်ကတော့ကိုစိုးဦးဖြစ်ပါတယ်သူကကိုဝင်းရဲ့အပတ်စဉ်တင်ဆက်ပေးနေတဲ့ကျမ်းမာရေးအစီအစဉ်မှာဒီအယိုးကျမ်းမာတန်ဆွမ်းရေးနဲ့ပတ်သက်ပြီးတော့တင်ဆက်ပေးတဲ့အစီအစဉ်ကိုနားဆင်ပြီးတော့ရေးလာတာဖြစ်ပါတယ်။ဒီယောဂါကအဖြစ်များလာတာတွေ့ရလို့အခုလိုမျိုးဒီကိစ္စနဲ့ပတ်သက်ပြီးတော့သိမှတ်စရာတင်ပြပေးတာအလွန်အကျိုးများပါတယ်ဆိုတော့ကိုဆိုဦးရေးလာပါတယ်ရှင်။ကိုမျိုးထွန်းကတော့သတင်းတွေကိုနေ့တိုင်းတင်ပေးစီခြင်းပါတယ်။ဟုတ်ကဲ့ပါ။ကျမတို့ရေဒီယိုကနေတနေ့ကိုနှစ်ကြိမ်ထုတ်လွှင့်တာကိုရုပ်မြင်သံကြားကနေတစ်ကြိမ်ထုတ်လွှင့်တာကိုရောအင်တာနက် website ပေါ်မှာရော Facebook ပေါ်မှာရောမှန်မှန်တင်ပေးနေပါတယ်နော်။website မှာလာကြည့်ဖို့ခက်ခဲတယ်ဆိုရင် Facebook မှာကြည့်နိုင်ပါတယ်လို့လည်းပြောချင်ပါတယ်ကြော်ကြော်ဆိုတဲ့သောရရှင်ကတော့ VOE ကအစီအစဉ်တွေကပြည်သူတွေကိုအသိတိုးစေပါတယ်သုံးသက်ချက်တွေများများတင်ပေးပါတဲ့ဟုတ်ကဲ့ပါကျွန်တော်တို့အပတ်စဉ်မြန်မာနိုင်ငံရေးသုံးသက်ချက်နိုင်ငံတကာနိုင်ငံရေးသုံးသက်ချက်အစီအစဉ်တွေပုံမှန်ထုတ်လွှင့်ပေးနေပါတယ်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်တပ်ပိုင်ဆိုတဲ့သောရရှင်က VOE သတင်းကိုကြိုက်နှစ်သက်သဖြင့်
FM ကနေနားဆင်ရအောင်နီလန်လေးများရှင်ပြောပြပါတဲ့ဟုတ်ကဲ့ကျမတို့ဒီမြန်မာနိုင်ငံမှာရှိတဲ့ FM တချို့ကနေပြီးတော့ VOA သတင်းတချို့ကိုပြန်ပြီးတော့ထုတ်လွှင့်ပေးတာမျိုးရှိပါတယ် FM ကနေတိုက်ရိုက်ထုတ်လွှင့်ပေးတာတော့မရှိပါဘူးရှင်ကျမတို့သတင်းကိုဒီကားတွေပေါ်ကနေနားဆင်ခြင်းနဲ့ဆိုရင်တော့ကျမတို့သတင်းတချို့တဝက်ကိုတော့လိုင်းလက်မီတာ190ကနေပြီးတော့ဖမ်းယူပြီးတော့နားဆင်နိုင်ပါတယ်တယ်လီဖုန်းကနေတိုက်ရိုက်နားဆင်ခြင်းနဲ့ဆိုရင်တော့ Facebook ကနေတိုက်ရိုက်နားဆင်နိုင်ပါတယ်လို့ပဲပြောချင်ပါတယ်เนาะအဲ့ဒီမှာဒီ Radio အစီအစဉ်တွေကိုရောနောက်ပြီးရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့အစီအစဉ်ကိုရောဒီ Facebook ကနေအားလုံးကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် Okay ဆိုတော့တော်ရရှင်ကတော့သတင်းမှန်ကိုအမြဲတမ်းတင်ပေးနေတာကိုအထူးကျေးဇူးတင်ပါကြောင်းဆိုပြီးတော့ရေးလာတာပါဟုတ်ကဲ့ပါနားဆင်တဲ့အတွက်လည်းကျွန်တော်တို့ဘက်ကကျေးဇူးတင်ပါတယ်ဗီဒီယိုကထုတ်လွှင့်ပေးတဲ့အစီအစဉ်တွေမှာကျမရဲ့အစီအစဉ်ကတော့လူတွေအတော်လေးကိုအားပေးနှိမ့်ချတဲ့အစီအစဉ်ဖြစ်ပါတယ်เนาะအပတ်စဉ်အစီအစဉ်နှစ်ခုတင်ဆက်ပေးနေပြီးတော့တစ်ခုကတော့ကျမရဲ့အစီအစဉ်နောက်တစ်ခုကတော့ရုပ်မြင်သံကြားရောရေဒီယိုမှာပါထုတ်လွှင့်ပေးတဲ့လူလူနဲ့ကျမရဲ့ဖြစ်ပါလိမ့်ရှင်ဒီမှာသောရရှင်တယောက်ဒီကျမရဲ့အစီအစဉ်မှာကိုဝင်းမင်းတင်ပြပေးခဲ့တဲ့အဝေးပြေးလမ်းပေါ်ရင်တိုက်မှုနဲ့ထိခိုက်သေးဆုံးခြင်းများအပိုင်း1အပိုင်း2သတင်းပတ်နှစ်ပတ်ဆက်ပြီးတော့ထုတ်လွှင့်ပေးခဲ့တာကိုကိုဇော်ဆိုတဲ့သောရရှင်သူ့ရဲ့အမြင်ကိုပြန်ပြီးရေးလာပါတယ်တကယ်တော့လမ်းကရှင်းနေကျဲတယ်ပေးပဝင်းချင်မှာဘာကုန်းမှအလေးမထားရတာတာရရမောင်းနေရလို့သတိနှဲသွားတာပါသတိနှဲလေးလေးအိတ်ချင်လေးလေးပါပဲတရားထိုင်တယ်လို့ပေါ့ဒါကြောင့်မလို့တရားထိုင်တိုင်းသတိကပ်ပါကပ်ပါလို့ခဏခဏသတိပေးရတာပါတဲ့အခုလည်းသတိလက်လွတ်ငိုက်သွားတာကားရဲ့အမြန်နှုန်းက10မိနစ်ကိုတမိုင်နီးပါးပြေးနေတော့တစ်ဆက်ကလောက်ငိုက်ပြီးတော့လန့်ပြီးတော့သတိရတော့စတီယာရင်ကိုရောင်းပြီးတော့လှည့်မိတာအဲ့မှအဲ့လိုဖြစ်တယ်စတာပါပဲလို့ရေးလာပါတယ်သူ့ရဲ့အတွေ့အကြုံကနေပြောပြီးတော့အခုလိုဝေးမြလာတာဖြစ်ပါတယ်တန်ထဲဝင်းဆိုတဲ့တော်ရရှင်ကတော့စနစ်တကျပါပဲ။သူထင်တဲ့အချက်တွေကိုတနည်းတုံးလေးထိုး။အောက်ကလည်းအဲ့ဒီအချက်တွေကိုတစ်ချက်ချင်းပြန်ရှင်းပြပြီးတော့သူဘာကြောင့်အဲ့လိုအဝေးပြေးလမ်းနေပေါ်မှာရင်တိုက်မှုနဲ့ထိခိုက်သေးဆုံးခြင်းတွေများတယ်လဲဆိုတာကိုပြောထားပါတယ်
။အမြန်လမ်းစကတည်းကကောင်းပေါင်းခဲ့ပါတယ်။အမြန်လမ်းမှာ accident ဖြစ်ရတာတွေက1ကတော့လူပါ2ကတော့ကားပါ3ကတော့လမ်းပါ။လူဆိုးတဲ့နေရာမှာလမ်းမကောင်းတဲ့နေရာမှာ short မောင်းဖို့ပြိုင်မောင်းဖို့မိုးရွာရင်အချိန်လျှော့ဖို့ကြောင်းကျင်မှုရှိဖို့စီကန်းလိုက်နာဖို့အချက်ပြမီစတာတွေကိုစနစ်တကျပြသမောင်းနေဖို့ဖြစ်ပါတယ်။ကားဆိုတဲ့နေရာမှာတော့မမောင်းခင်ကားကိုစစ်ဆေးဖို့လိုပါတယ်။ကားကဆက်ချွတ်ရင်းရင်တာယာကွဲရင်ဘိန်းပေါက်ရင်ဘရိတ်စ်နဲ့မကောင်းရင်မောက်နိုင်ပါတယ်။ကားနဲ့လက်ရောညီထွေရှိမဲ့ speed ကိုသာမောင်းနိုင်တယ်ပါတယ်။လမ်းဆိုရင်တော့လမ်းကမညီညာပါဘူး။အတက်စင်းများတယ်လမ်းမတ်သားတွေမြင်းတားတာတွေမပြည့်စုံတဲ့အတွက်ညဆိုရင်မမြင်ရပါဘူး။မိုးရွာရင်အလွန်ဆိုးပါတယ်။အသွားလမ်းအပြန်လမ်းနီးလွန်းတာကြောင့်မီးကညဆိုရင်ရင်မောင်းတဲ့သူကိုအနောက်ချက်ပေးပါတယ်။ရည်စည်းရလာမကောင်းတဲ့အတွက်လမ်းပေါ်မှာရေဝတ်တာလမ်းမြေဖို့တုံးကမိသားအမှမတုံးတဲ့အတွက်လမ်းနှိမ့်ချမှုနဲ့လမ်းဘေးကိုကားကြီးတွေချရပါကကျွန်းတဲ့အတွက်လမ်းကိုနင်းရရမှရင်တိုက်မှုဖြစ်တာနှလမ်းသွားနေထားကျဉ်းလွန်တာလမ်းကွေတွေမှာဘဲကွေဘဲဆောင်ညာကွေညာဆောင်မလုတ်တဲ့အတွက်အကွေတွေမှာအချိန်မထိန်နိုင်ခြင်းလမ်းကိုမကာရင်ထားတဲ့အတွက်ကျွမ်းသာဆိုင်ကယ်တွေဝင်တာလမ်းဘေးနှခမ်းစွန်းအချက်ပေးမြင့်မရှိပဲလေးဘေးထပ်ပို့ပြီးတော့မကာထားတာလမ်းလက်ကျွန်းများမြင့်တက်နေတာမိုင်နှုံးနိုင်များမပြည့်စုံတာနဲ့အမြန်လမ်းရဲများလုံလောက်စွာမထားရှိပဲ over speed တွေကိုထိရောက်စွာအေးမြူလာတဲ့အကြောင်းဖြစ်ပါတယ်ဗျာ
။သူကတော်တော်လေးကိုပြည့်ပြည့်စုံစုံပြောထားပြီးသူရဲ့ပြောထားတဲ့အချက်တွေကလည်းတော်တော်လေးမှန်ကန်မှုရှိတာတွေ့ရပါတယ်နော်။အခုလိုမျိုးစနစ်တကျနဲ့အချက်လက်တွေဝေမျှပေးတဲ့အတွက်ကြောင့်မလို့ကိုတန်းသေးဝင်းကိုကျေးဇူးတင်ပါတယ်။နာမည်တူကောက် AKF လို့ပဲရေးထားတဲ့သောရရှင်ကတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ်။
ဆရာချမ်ပေချက်တွေကလက်တွေ့ဆန်တဲ့တွေးခေါ်တွေဖြစ်တယ်ဆိုတာအတိအမှတ်ပြုပါတယ်ဒီတဲ့စာပေါင်းများစွာညံ့တဲ့လမ်းတွေမှာသတိထားကြပါတယ်အခုလမ်းတွေကစံချိန်မီမီမလဲကားမောင်းသူကဂယူးဒီဆိုင်နဲ့စိတ်ဝင်စားမောင်းရင်တော့ခီးဆုံးကိုချက်ချောမမွေရောက်နိုင်ပါတယ်အဝေးပြေးလမ်းပေါ်မှာကားမောင်းရင်ဟန်ဖုန်းကိုလက်တစ်ဖက်နဲ့ကန်ပြီးပြောတာတို့ဘေးလူတွေနဲ့မလိုအပ်ဘဲစကားပြောတာတို့ပါဇက်ကတခုခုလုံနေတာတွေဒီလိုကားမောင်းရင်မလုံသင့်တဲ့အပြုတ်မှုတွေလုံနေတာတွေကိုမရကြဘူးဆိုရင်တော့အသက်ဆုံးတဲ့အထိဖြစ်ကြရတာမလို့ဒီမူချင်းတွေကိုပြောင်းပြစ်နိုင်မှာပဲနောက်တစ်ခါမရနိုင်တဲ့ဘဝကိုအကျိုးရှိရှိအသုံးချနိုင်ကြမှာဖြစ်ပါတယ
်ဟုတ်ပါတယ်အခုကျမတို့ရောက်ရှိနေတဲ့ American ပြည်အောင်စုမှာလည်းတယ်လီဖုန်းကိုလက်နဲ့ကင်ပြီးမပြောရအဲ့လိုပြောတာတွင်ရဲရနေပြီးတော့ဟိုတန်ကြီးရိုက်တာမျိုးအဲ့လိုမျိုးတတ်မှတ်ထားတာရှိပါတယ်နောက်ပြီးတော့မဖြစ်မနေကပတ်ပတ်ထားရတာဒီလိုမျိုးကပတ်မပတ်ရင်လည်းရဲရနေပြီးတော့ကိုယ်တကယ်ဆိုတာကိုယ်တန်ချတဲ့ဒီဆောက်ရွက်လေးပေးပြီးတော့တန်ငွေလာဆောင်ခိုင်းတာမျိုးတွေရှိပါတယ်နောက်ပြီးတော့ကားမောင်းနေရင်အကွေမျိုးမှာအောက်ကကက်ဆက်ကိုလှမ်းဖွင့်လိုက်လို့ကားကရိုင်းထွက်သွားပြီးတော့ကြောက်ထဲထိုးကြသေးဆုံးတာတွေလည်းဖြစ်တတ်ကြပါတယ်သူပြောသလိုပါပဲ
အခုလိုမျိုး VOA အစီအစဉ်ကိုနားဆင်ပြီးတော့ရရှင်နေလဲသူတို့သိတဲ့အပိုင်းတွေကိုပြန်ရေးပြီးတော့တုံ့ပြန်တခြားတော်ရရှင်နေနဲ့ဝေးမြလာတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်ရှင်တော်ရရှင်နေအားလုံးနဲ့အဲ့လိုမျိုးကျမတို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေပေါ်မှာပြန်ပြီးတော့ဝေဖန်အကြံပြုခြင်းနဲ့ဒီလိုမျိုးကိုယ့်ရဲ့အမြင်ကိုဖြည့်ဆွဲပြီးတော့ပြောခြင်းနဲ့ဆိုရင်တော့ပြန်ပြီးတော့ Facebook မှာပဲဖြစ်ဖြစ်ကျမတို့စီကို email ပို့ပြီးတော့ပဲဖြစ်ဖြစ်အစာရေးပြီးတော့ပို့လိုက်ပါနော်ကျမတို့အခုလိုမျိုးအားလုံးအကျိုးရှိပြီးတော့မျှဝေလို့ကောင်းတဲ့အစာတွေကိုမြမပြီကပေးစာများအစီအစဉ်ကနေထပ်ဆင်ပြီးတော့မျှဝေပေးနေတာဖြစ်ပါတယ်ဒီစီးနေကိုနားဆင်အားပေးပြီးတော့ရေးလာကြတဲ့တော်ရရှင်ရဲ့စာတို့လေးတွေကိုလည်းဆက်ပြောပြပေးကြပါရစေ။မျက်မှောက်နိုင်ငံရေးလောကဆိုင်ရာ EGM အသုံးနှုန်းများဆိုပြီးတော့ဒီ VOA ကနေပြီးတော့ American သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးတော့တော်ရရှင်တို့ကအဲ့အစီအစဉ်ကိုသင်ယူကြပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါ။ကျမတို့အစီအစဉ်ကိုအပတ်စဉ်တိုင်းရုံမြင့်တန်ကြာရေဒီယိုကနေထုတ်လွှင့်ပေးနေတာမလို့အဲ့အစီအစဉ်ကိုအဲ့ဒီမှာနားထောင်လို့ရတယ်လို့ပြန်ပြီးတော့လည်းလေးလာခြင်းနဲ့ဆိုရင်ပြန်ပြီးတော့နားထောင်လို့ရအောင်လည်းလုပ်ပေးထားပါရယ်နော်။အတန်းနဲ့စာသားတိုက်ကြည့်လို့ရအောင်လည်းသင်ခန်းစာအပြည့်အစုံကိုစာသားနဲ့တင်ပေးထားပါရယ်။အဲ့တော်ရရှင်ကတော့ Michael Ray ဆိုတဲ့တော်ရရှင်မှာနောက်ထပ်တော်ရရှင်တစ်ယောက်ကတော့ Mike Margaret လို့ရေးထားပါရယ်။ဒီ Mike Margaret တော်ရရှင်က A good program I'm very grateful to you တဲ့အရင်ကောင်းတဲ့အစီအစဉ်လေးပါအထုကိုကျေးဇူးတင်ရှိပါတယ်လို့ရေးလာပါတယ်သူတို့ကအဲ့ဒီမြန်မာနိုင်ငံရေးလောကဆိုင်ရာ EDN အသုံးနှုန်းများသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးရေးလာကြတာဖြစ်ပါတယ်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ပြီး VOA မြန်မာပိုင်း website ပေါ်မှာမှတ်ချက်ရေးလာတဲ့တော်ရရှင်ကတော့ဦးဝင်းတင်ပါဦးဝင်းတင်က VOA ရဲ့ထုတ်လွှင့်ချက်တွေကိုအားပေးခဲ့တာနှစ်ပေါင်း20ကျော်ခဲ့ပါပြီအစီအစဉ်အားလုံးလည်းကြိုက်နှစ်သက်ပါတယ်ဆက်ပြီးတော့လည်း VOA ကိုအားပေးသွားမှာပါလို့ရေးလာပါတယ်ဟုတ်ကဲ့ပါအခုလိုပြောလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကိုကြီးကျော်ဆိုတဲ့တော်ရရှင်ကျွန်တော်တို့ VOA မြန်မာပိုင်းလူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Facebook စာမျက်နှာမှာလာပြီးတော့ရေးသွားတာကတော့ VOA ကအတန်လွင့်ထုံးလွင့်ချက်တွေကိုနားဆင်လာခဲ့တာသူအသက်15နှစ်ခရဲကပါတဲ့ Radio လေးတစ်လုံးနဲ့နားဆင်လာတာပါကျွန်တော်ကအမှန်ကန်တိကျမြန်ဆန်တဲ့သတင်းတွေကိုအထူးယုံကြည်ပါတယ်ဆိုပြီးတော့ကိုကြီးကျော်ကရေးလာပါတယ် Ever Love ဆိုတဲ့တော်ရရှင်ကတော့ VOA ကိုထောက်ခံပါတယ်အမှန်တရားကိုတင်ပြပေးတာအတွက်ကျေးဇူးတင်ပါတယ်ကိုလျှောက်နေတဲ့လမ်းကိုပဲဆက်လက်လျှောက်လမ်းပါလို့ရေးလာပါတယ်ဒီလိုစာရေးကြတဲ့တော်ရရှင်နေတယ်မှာလူမှုရေးရာကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုရိုင်းထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ရေးလာကြတဲ့တော်ရရှင်နေရဲ့စာတွေလည်းအများကြီးလက်ခံရရှိပါတယ်နော်အဲ့ဒီအချိန်ကစာတစ်ပုဒ်ကိုကျွန်မဖော်ပြပေးချင်ပါတယ် library ဆိုတဲ့တော်ရရှင်ရေးလာတာပါမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့သူဘလို့မချစ်မရဲဖြစ်နေရလဲဆိုတာကိုရေးလာပါတယ
်မင်္ဂလာပါ VOA ကျွန်တော်ရင်းနှီးခန်းစားချက်တွေကိုပြောချင်ပါတယ်လက်ရှိမြန်မာနိုင်ငံအကြောင်းကိုသတင်းမှာဖတ်ရတာသိက္ခူမချင်တတ်ချင်စရာပါပဲနိုင်ငံရေးခေါင်းဆောင်တွေကလည်းထိုင်နေရကနေလက်ညှိုးထိုးပြီးပြောဆိုဝေဖန်နေသလားလို့တောင်ထင်ရတယ်။အထက်ကသူတို့စဉ်းစားခဲ့တာလေးတွေကိုအခုထိပြောလို့မကုန်ကြသေးဘူး။တိုင်းရင်းသားလက်နက်ကင်တွေရောတပ်မတော်ခေါင်းဆောင်တွေကလည်းအာဏာကိုမမောနေကြတော့မာနကိုလက်ဆွဲထားကြတော့ပြိုလဲနေတဲ့တိုင်းပြည်ကိုလက်တွဲညီညီနဲ့တိစောက်ဖို့မကြိုးစားကြသေးဘူး။နိုင်ငံရေးပညာရှင်တိုင်းရင်းသားလက်နက်ကင်တပ်မတော်တွေကိုပြောပြခြင်းပါတယ်။တိုင်းပြည်နယ်လူမျိုးကိုတကယ်ချစ်ရင်မာနတွေဘေးချပြီးအစိုးရနဲ့ပြည်သူအတူတူကပူးပေါင်းပြီးကိုယ်တိုင်လက်တွေနဲ့ပြိုလဲနေတဲ့တိုင်းပြည်ကိုပြန်လည်တိဆောက်စေချင်တယ်လို့ပြောပြပါနော
်အစိုးရနဲ့ပြည်သူအတူတကွလက်တွဲပြီးတော့တိုင်းပြည်ကိုပြန်ပြီးတိဆောက်မှအောင်မြင်ပါမယ်ဆိုပြီးတော့ဒီတော်ရရှင်သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မြန်မာတချစ်တော်ရရှင်တွေအတွက်နောက်ပိုင်းမှာမြန်မာတချင်းလေးတစ်ပုဒ်နဲ့ဖြောပြပေးအောင်မှာဖြစ်ပါတယ်နော်VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ဒီဘက်တော့ duality ဆိုထားတဲ့ message ဆိုတဲ့သချင်းလေးနဲ့သွားရှင်ကိုဖြောပြခြင်းပါတယ်ရှင်။အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။ဆူထားတဲ့ message ဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွာတွေကိုတင်းင်းရယ်နေညပိုင်းနဲ့တင်းင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေတိုက်ရိုက်နားထောင်လို့မရဘူးဆိုရင်တော့ကျမတို့ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအောင်ရှင်လန်းချမ်းမြေ့ကြပါစေရှင်
။ညာစာတွေရေးထားတဲ့နံပါတ်မှမဖတ်ချင်ပဲ။အရင်လိုပြောနေကြဖုန်းသံလေးကဆက်
အေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့မြမပြည်မှပေးစာများအစီအစဉ်ကိုတနင်္လာနေ့မနက်ခင်းမှလည်းနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။အခုမန်းညိုညိုလွင်နဲ့ကိုငင်းချမ်းတို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင်။
ဆီးရီးယားနိုင်ငံကတရိတ်ဆန်ချစ်သူဆမားအယ်ဟုံးရှိတယောက်ကြားရီချင်းတဲ့တွေကိုသူ့အိမ်ကကြောင်ကလေးတွေအလားနန်းရှုံကြည်စဲနေပါတယ်။ဒမတ်စကမြို့စင်ဂျေဖုံရပ်ကွက်မှာရှိတဲ့သူ့နှစ်ထပ်အိမ်ကလေးနဲ့ခြံထဲမှာကြားချင်းတဲ့လူသားရဲတရိတ်ဆန်တွေအပြင်ဝဲဝင်တွေငှက်တွေသိုးတွေခွေးတွေကိုပါမွေးမြူထားပါတယ်။စုစုပေါင်း38ကောင်ရှိပြီးဒီသတ္တဝါတွေကိုနိုင်ငံပိုင်အယ်အဒါဝီတရိတ်ဆန်ရုံနဲ့ပူးပေါင်းမယ်ဆိုပြီးရှောက်ထားလိုက်ပါတယ်။သူ့နေရာကိုတရိတ်ဆန်ရုံတစ်ခုအဖြစ်ပြောင်းလဲပြီးမြို့ရဲ့အဓိကဆွဲဆောင်မှုတစ်ခုဖြစ်လာစေဖို့ရည်ရွယ်ပါတယ်။ဒီသတ္တဝါလေးတွေအတွက်အစာဘိုးနဲ့ထိမ့်သိမ့်စရိတ်ဟာတစ်နေ့ကိုအမေရိကန်ဒေါ်လာ200နီးပါးလောက်ကုန်ကြတာဖြစ်ပါတယ်။သူ့စီကတရိတ်ဆန်လေးတွေမှာမွေးလာတဲ့အကောင်ပေါက်လေးတွေကိုလည်းသူကတခြားတရိတ်ဆန်ချစ်သူတွေကိုရောင်းချပေးတာဖြစ်ပါတယ
်။ယူကရိန်းနိုင်ငံကလက်မှုပညာရှင်တယောက်ဟာဒီဂျစ်ဆန်တွေကနေကူရီးယားဖြစ်စီတွေပြုလုပ်ကြခဲ့ပါတယ်။မှန်တကယ်တီးမုတ်လို့ရတဲ့ဒေဂီတာပစ္စည်း15ခုပြုလုပ်ခဲ့ပြီးတော့ဒီပစ္စည်းတွေနဲ့တီးမုတ်တဲ့တီးဝိုင်းဟာကမ္ဘာမှာတစ်ခုတည်းသောတီးဝိုင်းဖြစ်လိမ့်မယ်လို့ယူကရိန်းလက်မှုပညာရှင်ဘိုဂန်ဆန်ချူကော့ဖ်ကပြောပါတယ်။ယူကရိန်းနိုင်ငံရဲ့အမှတ်တံဆိပ်သုံးမြောင်ပုံခရင်းခွားပုံစံရှိတဲ့ဘတ်စ်ဒေဂီတာကိရိယာတစ်ခုကိုတီးဆောက်ဖို့အတွက်မီဂျစ်ဆန်ပေါင်း 28,000 အသုံးပြုခဲ့ရပြီး6လလောက်ကြာမြင့်ခဲ့ပါတယ်။အဲ့ဒီတူရီယာတွေအပြင်တင်ကားအသေးလေးတွေ Eiffel Tower အသေးလေးနဲ့မော်တော်ဆိုင်ကယ်အသေးလေးတွေကိုလည်းဖန်တီးခဲ့ပါတယ်။သူ့အတွက်အခက်ခဲရတော့ဂီတာလိုတရောလိုပစ္စည်းတွေရဲ့လက်နှိပ်ရတဲ့အပိုင်းတွေကိုတထိုင်နဲ့တက်ဆင်ရတာဖြစ်ပြီး အချိန်ကြာသွားရင်မိကျဆန်လေးတွေကပုံပြတ်သွားတတ်တယ်လို့သူကပြောပါတယ်အခုချိန်မှာတော့သူဟာကဘာပေါ်မှာမိကျဆန်နဲ့လှုပ်ထားတဲ့ဒူရီယာပစ္စည်းအများဆုံးစုဆောင်းသူမိကျဆန်ဒူရီယာပစ္စည်းတွေနဲ့တီးခတ်တဲ့တီးဝိုင်းအဖြစ်ဂင်းနစ်ကမ္ဘာစံချိန်ချိုးနိုင်ဖို့အတွက်ဆာရွက်စာတမ်းတွေစုဆောင်းနေပါတယ်ခင်ဗျာ
Black Hole Colliery ရွာလေးမှာဝေဆက်ကူအထက်လိုက်ကြီးခဏခဏတွေ့ပေမဲ့ရွာကလူတွေကအမြဲတမ်းလိုလိုပြန်ပေးနေတဲ့အကြောင်းထူးခြားတဲ့သတင်းတစ်ခုတင်ပြပေးပါမယ်။2014ခုနှစ်လောက်ကတည်းကစဖြစ်ခဲ့တဲ့ဒီဖြစ်ရပ်စမ်းမှာငွေဆက်ကူပေါင်2000အမေရိကန်ဒေါ်လာ2500ကျော်ရွာထဲခဏခဏပြန့်ကျဲနေတာကိုတွေ့ရပြီးရွာသားတွေကလည်းချက်ချင်းဆိုသလိုရဲစခန်းကိုပြန်ပြေးတတ်ကြပါတယ်။ပြီးခဲ့တဲ့အပတ်တနင်္လာနေ့ကပေါင်20တန်တွေပါဝင်တဲ့ပေါင်2000ကိုတွေ့ရှိခဲ့တယ်လို့ဒေသခံသတင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်။တွေ့သည်မငွေဆက်ကူတွေအကုန်လုံးကိုတချို့တွေကပြန်မပေးပေမဲ့လူနည်းနည်းပဲရှိတဲ့ဒီရွာလေးမှာအခုလိုကောက်ရတဲ့ပတ်စံတွေပြန်ပေးတာကောင်းတဲ့အလေးအထားပဲလို့ဒေသဆိုင်ရာအာဏာပိုင်တွေကပြောပါတယ်။ဒီငွေဆက်ကူတွေဘယ်ကလာတယ်လဲဆိုတာစုံစမ်းမှုတွေလုပ်နေတာလဲနှစ်နဲ့ချီရှိပါပြီ။ဒေသခံရွာသားတွေကတော့ဒီပစံတွေဟာခစ်သစ် Robin Hood တယောက်ကလက်ဆောင်လာပေးနေတာလို့ယုံကြည်ကြပါတယ်ရှင
်။မညညလွေနဲ့ကိုငင်းချန်တို့စီစီတက်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနှာစင်နိုင်ပါတယ်ရှင်။အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးမှာကံမှာဆွေးနွေးကြမယ့်အကြောင်းအရာကိုပြောပြရင်ဖိတ်ခေါ်ပါရစေရှင
်မြန်မာနိုင်ငံဟာလူမျိုးတုံးတုတ်တင်မှုတားဆီးရေးငင်းတကာသဘောတူညီချက်ကိုချိုးဖောက်တဲ့ဆိုပြီးတော့ဂမ်ဘီယာနိုင်ငံကနေပြီးတော့ ICJ အပြည်ဆိုင်ရာနိုင်ငံတော်တရားရုံးမှာဆွတ်ဆူထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်ဆုကြည်ဦးဆောင်ပြီးတော့တွားရောက်ဖြစ်ရှင်းမယ်ဆိုပြီးအစိုးရကထုတ်ပြန်ပါတယ်လူ့အခွင့်အရေးဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့တစ်ချိန်လုံးကနိုင်ငံတကာဆန်ထားစရာဖြစ်ခဲ့တဲ့ဒေါက်ဆန်ဆုကြည်ကိုယ်တိုင်ဒီအမှုကိုဦးဆောင်ကင်တွယ်မယ်ဆိုတဲ့အပေါ်မှာ threshing တွေဘယ်လိုယူဆပါလဲမြန်မာနိုင်ငံဘက်ကနေပြီးတော့တကယ်ပဲခုခံဖြစ်ရှင်းနိုင်မှာမလားဘာရီသတိထားစရာရှိလဲစရတွေကိုလာမယ့်အင်္ဂါနေ့ညဒက်လီလိုက်စီစဉ်မှာတုံးသက်ဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်မြန်လူတွေ threshing တွေ view မြန်မာပိုင်းကိုကိုယ့်ရဲ့ telephone number တွေကြိုပြီးတော့ပြေပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923822994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်မြန်ကြမယ့်သရရှင်တွေကိုကြိုလိုပါတယ်ခင်ဗျာ။
လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်အစဆုံးကိုတော့အစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့တနင်္ဂနွေနေ့ညဘက် VOA အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုတနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမယ်ရှင
်။ဟောင်ကောင်မှာတော့ဒီသနရရေကောက်ပွဲတွေကိုဒီကနေ့မှကျင်းပခဲ့ပြီးဟောင်ကောင်ပြည်သူတွေစံချိန်တင်လောက်အောင်ပဲပြေးခဲ့ကြပါတယ်။ဆန္ဒပြပွဲတွေကြောင့်ထိတ်တန့်ဆိုင်မှုတွေဖြစ်လာနိုင်တယ်လို့ဆိုရင်မှုတွေရှိနေပေမဲ့လည်းဒီကနေ့ရေကောက်ပွဲတွေမှာတော့ဘာပြဿနာမှဖြစ်ခဲ့ဘူးလို့ဆိုပါတယ်။ဟောင်ကောင်ဒေသခံတွေဟာမဲပေးဖို့အတွက်မဲယုံတွေအပြင်ဘက်မှာတန်းစီခဲ့ပြီးတော့မဲပေးလာတဲ့သူများတာကြောင့်လူဒဏ်အရှိကြီးဖြစ်ပြီးတော့အတော်များများဟာလည်းမဲပေးဖို့အတွက်ကိုတနအီလောက်ထိစောင့်ဆိုင်းခဲ့ရတယ်လို့သိရပါတယ်။ကောင်းကောင်းဆောင်တွေအနေနဲ့နူးမြူလက်နက်တွေနဲ့စေခေကာလာတွေးမြင်ယူဆတွေကိုဆွံ့နှောက်ကြဖို့ပိုဟမ်မင်းကြီးဖရန်စစ်ကတောင်းဆိုလိုက်ပါတယ်ပိုဟမ်မင်းကြီးဖရန်စစ်ဟာအာရှတိုက်တွင်တပတ်ကြာခီးစဉ်အနေနဲ့ဂျပန်နိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်ပိုဟမ်မင်းကြီးကဒီကနေ့မှာတော့ဒုတိယကမ္ဘာစစ်အတွင်းကအနူးမြူပုံချဲချခဲ့တဲ့ဒီနာဂါဆာကီနဲ့ဟီရိုရှိမာမြို့တွေကိုသွားရောက်ပြီးတော့အခုလိုပြောကြားခဲ့တာဖြစ်ပါတယ်ICJ PP ဆိုင်ရာနိုင်ငံကခုံရုံးရဲ့မြန်မာအရေးချာနာစစ်ဆေးမှုမှာမြန်မာနိုင်ငံကိုကူစားပြုပြီးဦးဆောင်သွားရောက်မဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လိုအပ်တဲ့ထောက်ထားအချက်လက်တွေနဲ့လည်းပံ့ပိုးကူညီသွားမယ်လို့တမတော်ပြောခွင့်ရသူကထပ်လောင်းပြောဆိုလိုက်ပါတယ်တမတော်အနေနဲ့အစိုးရဦးဆောင်မှုနောက်မှာလိုက်နာဆောင်ရွက်သွားမှာဖြစ်တယ်လို့တမတော်စစ်ဥပဒေချုပ်ယုံကဗိုလ်ချုပ်တောင်းနိုင်ကဒီကနေ့သတင်းလာရှင်းလင်းပွဲအတွက်မှာပြောဆိုသွားခဲ့တာဖြစ်ပါတယ်လာမယ့်စနေနေ့ကျရင်ဖိလစ်ပိုင်နိုင်ငံမှာတရားဝင်စတင်ကျင်းပမယ့်အာဆီယံ၈တောင်အာရှအကစားပြိုင်ပွဲမှာအဆင်မပြေမှုတွေဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့အင်ရှင်ဖိလစ်ပိုင်နိုင်ငံကတောင်းပန်လိုက်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရန်နိုင်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကမတ်မြသဇင်အောင်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOE ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3240 48ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ် VOE သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.